Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American ဆိုင်ရဲ2024ခုနှစ်ဇန်နဝါရီလ3ရက်ပုတ်ထိုးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ30နဲ့40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနားဆင်နိုင်ပါတယ်။ကျမနင်္ဂလာပါ
Israeli ကြောင်းတိုက်ခိုက်မှုကြောင့် Hamas အဖွဲ့ဒုတိယခေါင်းဆောင်ဟာ Lebanon နိုင်ငံမြို့တော် Beirut မှာတည်ဆုံသွားတယ်လို့ Hamas ရုပ်သံနဲ့ Lebanon တာဝန်ရှိသူတွေကပြောပါတယ်။ဂါဇာစစ်တွင်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့တောင်အာဖရိကနိုင်ငံကတရားဆွဲလို့အစ္စရေးဟာ ICJ နိုင်ငံတကာခုံရုံးမှာတရားရင်ဆိုင်ရဖို့ရှိပါတယ်။ရန်ဂျာဒုက္ခသည်တွေကိုစစ်တေးခါကူညီပေးရေးကုလသမဂ္ဂကမ္ဘာစစ်တေးခါအဖွဲ့ WFP ကတုံ့ပြန်ဆောင်ရနေတယ်လို့ပြောပါတယ
်။အခုလိုသတင်းတွေအပြင်ထိုင်းနိုင်ငံမှာအချုပ်ထဲကလွတ်ရက်စစ်မြန်မာတွေနေရပြန်ပို့ရေးဆန္ဒပြကြတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကအကူအညီတွေလိုအပ်နေကြတဲ့ဒုက္ခသည်တွေအရင်နဲ့နှစ်ကုံအထူးအစီအစဉ်တစ်ခုဖြစ်တဲ့2023အမေရိကန်နိုင်ငံရေးတုံ့ပြန်ချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ယူကရိန်းမြန်မာစစ်ရေးနှိုင်းယှဉ်ချက်နဲ့ကမ္ဘာတစ်လောခီးသွားဆတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်သားကတင်ပြပေးပါမယ်ရှင်။
အစ္စရေးကလေကြောင်းကနေအင်ဂါနီကတိုက်ခိုက်ခဲ့တဲ့အတွက်လေဗနွန်နိုင်ငံရဲ့မြို့တော်ဘေရွတ်မှာဟာမတ်အဖွဲ့ဒုတိယခေါင်းဆောင်သေဆုံးသွားခဲ့တယ်လို့ဟာမတ်ရုပ်သံနဲ့လေဗနွန်တာဝန်ရှိသူတွေကပြောကြပါတယ်။မစ္စတာဆာလီအယ်အရူရီနဲ့အတူသူ့ရဲ့တပ်တော်ဆောင်၅ယောက်လည်းသေဆုံးသွားခဲ့ပါတယ်။အဆောက်အဦးရဲ့အထက်နှစ်ထပ်နဲ့ကားစီးပျက်စီးသွားခဲ့တယ်လို့အစစ်မြေလုံခြုံရေးတာဝန်ရှိသူတို့က AFP သတင်းကိုပြောပါတယ်။ဘေရွတ်မြို့တောင်ပိုင်းကစင်ဂျေဘုံကဟာမတ်ရုံကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Lebanon media တွေကရေးသားကြပါတယ်ဒီစင်ကြေဘုံကအီရန်ကျောတောက်တောက်ခံပေးထားတဲ့ Hezbollah လှုပ်ရှားမှုခိုင်းမာအားကောင်းတဲ့နေရာပါလူအများပြားသေဆုံးတန်းရခဲ့တဲ့ Beirut မြို့တောင်ပိုင်းစင်ကြေဘုံကပေါက်ကွဲမှုကို Lebanon ဝန်ကြီးချုပ် Najib Makni ကတိကရှုတ်ချလိုက်ပါတယ်လို့သူ့ရုံးကထုတ်ပြန်လိုက်ပါတယ်ဟာမတ်ရဲ့မဟာမိတ် Hezbollah အဖွဲ့နဲ့ Israel တို့ဟာနေစပ်ပြနေ့စဉ်ပြစ်ခတ်နေကြတဲ့အချိန်မှာအခုလိုတိုက်ခိုက်မှုဟာလေဗနွန်ကိုထိတ်တဲရင်ဆိုင်မှုအစ်စ်အစ်စ်ထဲပါလာအောင်ရည်ဝဲတာဖြစ်တယ်လို့ထုတ်ပြန်ချက်ကပြောပါလားခင်ဗျာဂါဇာမှာဟာမတ်ဆက်ဖြစ်တဲ့စစ်ပွဲအတွင်းလူမျိုးသုံးသတ်ဖြတ်မှုကျွလွန်တယ်လို့တောင်အာဖရိကနိုင်ငံကဆွဲဆိုလိုက်တဲ့အတွက်နိုင်ငံတကာတရားရုံး ICJ မှာအစ္စရေးကတရားရင်ဆိုင်ရမှာဖြစ်ပါတယ်ဟာမတ်ကိုတိုက်ခိုက်ရမှာ1948ခုနှစ်လူမျိုးသုံးသတ်ဖြတ်မှုနိုင်ငံတကာသဘောတူညီချက်ပါလိုက်နာကြရမယ့်တာဝန်တရားတွေကိုအစ္စရေးကချိုးဖောက်ခဲ့တယ်လို့ဆွဲဆိုပြီး ICJ ကနေအရေးပေါ်အမိန့်ထုတ်ပြန်ပေးဖို့တောင်အာဖရိကနိုင်ငံကတောက်ကြနေတုန်းကရှောက်ထားခဲ့တာပါတောင်အာဖရိကရဲ့သွေးစွန်းယူနန်းနဲ့ဆွဲဆိုချက်ကိုခြေပါဖို့အတွက်တဟက်မြုံမှာရှိတဲ့နိုင်ငံတကာတရားရုံး ICJ ကိုအစ္စရေးနိုင်ငံကလာရောက်ရင်ဆိုင်ပါမယ်လို့အင်တာနက်ကနေကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးအစိုးရပြောရေးချုပ်ွင့်ရှိသူအလွန်လဗီကပြောကြားခဲ့ပါတယ်ဒီဆွေးဆိုချက်ကအခြေအမြစ်မရှိပါဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးဌာနကလည်းထုတ်ပြန်ပါတယ်။အစ္စရေးသိမ်းပိုက်ထားတဲ့နယ်မြေတွေမှာနိုင်ငံထူထောင်ရေးအတွက်ပါလက်စတိုင်းတွေကိုတောင်အာဖရိကကထောက်ခံခဲ့တာဆယ်စုနှစ်ပေါင်းများစွာရှိခဲ့ပါပြီ။ပါလက်စတိုင်းတွေရဲ့အတိတ်ဒုက္ခဟာတောင်အာဖရိကလူပြူလူမဲခွဲခြားရေးစနစ်အောက်ကလူမဲတွေရဲ့အတိတ်ဒုက္ခအတိုင်းဖြစ်တယ်လို့တောင်အာဖရိကကပြောပါတယ်။တောင်ကိုရီးယားနိုင်ငံက Liberal တိုက်ခံခေါင်းဆောင်လီချင်းမြောင်ဟာအင်္ဂါနေ့ကလေဘင်းမှာဓာတ်နဲ့အထိုးခံလိုက်ရပြီးဆင်းဝအထူးကြက်မှတ်ကုသဆောင်မှာပြန်လဲကောင်းမွန်လာနေပါတယ်။အရှိတောင်ပိုင်းကဘူဆန်မြို့လေရင်ကွင်းသစ်ဆောင်မဲ့နေရာကိုသွားရောက်ခဲ့စဉ်အတွင်းထောက်ခံသူအသွေးယူဒူးတယောက်ကသူ့လက်မှတ်လိုချင်လို့ပါပြောပြီးဓာတ်နဲ့ထိုးသတ်ဖို့ကြိုးစားခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။အသက်59နှစ်ရှိပြီဖြစ်တဲ့မစ္စတာဒီဂျေးမြောင်ဟာ2022ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတယူဆုပ်မြူကိုတုံ့ကြတမခုနှစ်ရာခိုင်နှုန်းနဲ့ကတ်ရှုံးခဲ့ပြီးအတိုက်ခံဒီမိုကရက်တစ်ပါတီရဲ့လက်ရှိခေါင်းဆောင်လည်းဖြစ်ပါတယ်။တိုက်ခိုက်သူကတော့အသက်69နှစ်အရွယ်ရှိပြီဖြစ်ပြီးခုနှစ်လက်မှအရှိဓာတ်ငွေအင်တာနက်ကဝင်ခဲ့တဲ့အကြောင်းမစ္စတာလီဂျေးမြောင်ကိုတတ်ဖို့ယူရတာကိုစစ်ဆေးခဲ့သူတွေကိုပြောကြခဲ့ကြောင်းရဲရာရှိစွန်ဂျေဟန်ကပြောကြပါတယ်။ဘာကြောင့်တိုက်ခိုက်ရသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဆိုပါတယ်။မစ္စတာဒီဂျေးမြောင်ဟာစိုးရရတဲ့အနေအထားမှာတော့မရှိဘူးလို့လည်းရဲနဲ့အရေးပေါ်ဌာနကပြောပါတယ်။မစ္စတာဒီဂျေးမြောင်ရဲ့ကျမရေးအတွက်ရတဲ့မအေးတဲ့အကြောင်းတပ္ပရယုံကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
ဗီယိုအမေရိက
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဖြိုးရေရုပ်သံကနေဘုံနူးနေမနက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်2024ခုနှစ်မှာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နိုင်မယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးယူ UNOCHA ကခံမလိုက်ပါတယ်။အရေးတွေအားဖြင့်လူ 88.6 သန်းဖြစ်ပြီးဒါဟာစစ်အာဏာမသိမီကထက်အကူအညီလိုသူ19ဆများပြားလာတာဖြစ်တယ်လို့ UNOCHA ရဲ့ Internet စာမျက်နှာကပြောပါတယ်။ပဋိပက္ခပြန့်နှံ့လာတာကြောင့် OA စုခွာပြည်တွင်းစစ်ဆောင်လူရေကအောက်တိုဘာလမှာနှစ်သန်းထိတိုးလာခဲ့တယ်လို့ဆိုရတဲ့ဒါဟာ2022ခုနှစ်ကတည်းက6သိန်းပိုများလာခဲ့တာပါ2024မှာအခုလိုများတိုးများလာတဲ့လမ်းကြောင်းအတိုင်းဆက်ပြီးတိုးသွားမှာစိုးရရပါတယ်လို့ကုလသမဂ္ဂကပြောပါတယ်တွားရေးလာရေးခဲခဲတဲ့မြောက်ပိုင်းမှာဆစ်ရှောင်းနေကြသူတသန်းကျော်ရှိပြီးတောက်ရေးပါဝင်အခြေခံဝန်ဆောင်မှုတွေမရနိုင်တဲ့တောကျုံအုံကြားမှာတင့်လျော်တဲ့ခူနားစရာမရှိနေထိုင်နေကြတာကိုလည်းကုလသမဂ္ဂဖော်ပြထားပါတယ်ဒီလိုဆက်ရှောင်နေကြသူတွေဟာသူတို့မရင်းနှီးလာတဲ့နေရာတွေမှာသွာလာနေထိုင်နေရတာကြောင့်မြေမြုံပိုင်းတွေစစ်ကြံပောက်ကွဲပစ္စည်းတွေလက်နက်တွေနဲ့အန္တရာယ်တွေနဲ့လည်းရင်ဆိုင်နေကြတဲ့ကြောင့်ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ပစားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစာနာဧကအကူအညီပြန်ပေးနိုင်ဖို့ကုလသမဂ္ဂကမ္ဘာစာနာဧကအစီအစဉ်ကတိုးမြှင့်ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံတွဲဘက်ပြောရေးဆိုခွင့်ရှိသူမစ်ရှီရင်ယာစင်ကအင်္ဂါနေ့ကပြောလိုက်ပါတယ်။မနေ့ကစပြီးလာစင်ဆန္ဒအိခါထောက်ပံ့ဂျေလက်မတ်ကိုလူတစ်ယောက် $10ကနေ $10 နှုန်းကိုတိုးပြပေးလိုက်တယ်လို့ဆိုပါတယ်။ဒါ့အပြင်အားဖြင့်စံကိုလည်းစခန်းတစ်ခုနှစ်ခုမှာစတင်ဖြတ်ပေးပြီးကောက်စ်ဘဇားနဲ့ဘတ်ဆန်ချာကျုံးပေါ်ကစခန်းတွေအထိတိုးချက်သွားမှာဖြစ်ပါတယ်။2023မှာရမုံငွေအခက်ခဲရှိခဲ့တဲ့အတွက်လာစင်ထောက်ပံ့ဂျေကိုရှော့ချခဲ့ရတာကိုလည်းမစ်ယာစင်ကပြောကြပါတယ်လောလောဆယ်မှာလဲစတိုင်းခံထောက်ပံ့ကြီးကိုအပြည့်ပေးနိုင်ဖို့အတွက်လိုအပ်တာနဲ့ရတာကြာကွာချက်အမေရိကန်ဒေါ်လာ61သန်းလိုအပ်နေပါသေးတယ်အားဖြင့်ဆန်ကိုပါထည့်လိုက်တဲ့အခါအခုခါမှာတစ်လလူတစ်ယောက် $12.5 လိုအပ်မှာပါအမေရိကန်ချိုဆိုင် La Prisa Latina သတင်းစာရဲ့တခြားသတင်းသဘောက်ပါတော့ဒီရင်းနိုင်ငံတိုင်းမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကိုပိတ်ဖို့စီစဉ်လိုက်တဲ့အတွက်အဲဒီမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တစုကသွားရောက်စာတပ်ပြကြတယ်လို့ဖော်ပြထားပါတယ်။လောက်သမဥပဒေချိုးဖောက်မှုနဲ့ဘင်္ဂလားဒေ့ရှ်ကငြိမ်းချမ်းရေးနိုဘယ်ဆုရှင်မူဟာမက်ဂျူနုကိုအပြစ်ပေးလိုက်တာနဲ့ပတ်သက်ပြီးဒီအမှုစစ်ဆေးခဲ့တဲ့ဖြစ်စဉ်ဟာတရားမျှတဝန်လင်းမြင်သားတဲ့စစ်ဆေးခဲ့တာတေးကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုကြောင်းအမေရိကန်တိုင်းရင်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့ကပြောလိုက်ပါတယ်။အသက် 83 နှစ်အရွယ်မစ္စတာယူနုနဲ့သူထူထောင်ခဲ့တဲ့ Grameen Telecom Company ကလုတ်ဖော်ကိုင်ဘက်၃ယောက်ကိုတက္ကသိုလ်အလုပ်သမားကြီးရာတရားရုံးရဲ့တရားသူကြီး Sheikh Marina Sultana ကတနင်္လာနေ့တုန်းကထောင်ဒဏ်6လစီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ယာယီခန့်ထားတဲ့ဝန်ထမ်း68ယောက်ကိုအမြဲတမ်းခန့်မှုပြက်ကွက်တာဝန်ထမ်းတွေအတွက်သက်သာချောင်ချင်းရမငွေမထားရှိတာနဲ့ကုမ္ပဏီရဲ့အစုရှယ်ယာဝေစု900ခန့်လုံးကိုဝန်ထမ်းတွေကိုမပေးတာအတွက်ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။2009ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာတဲ့ရှိတ်ဟာစီနာလက်ထက်မှာမစ္စတာမူဟာမက်ယူနုကိုအမှုဖွင့်ခဲ့တာအနည်းဆုံး169မှုရှိခဲ့ပြီးအများစုကအလုပ်သမားဥပဒေချိုးဖောက်မှုတွေပါ။မစ္စတာယူနုဟာအသေးစားချိန်ွေပေါင်းကိုထူထောင်ခဲ့ပြီးလူများစွာကိုစည်ရဲတွင်ကလွတ်မြောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့သူဖြစ်ပါတယ်။
ထိုင်တန်းရောက်သတင်းတွေကိုတော့ဦးသိမ်းမောင်တန်းကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကလည်းအခုလိုထိုင်တန်းရောက်သတင်းတွေနဲ့အတူကျန်းမာရေးပညာရေးနှီးပညာခီးသွွားအစီအစဉ်နာမကဥဒုရာသီအရေးနဲ့စီးပွားရေးစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိုင်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်။အခုတော့နှစ်ကုန်အထူးအစီအစဉ်တစ်ခုမတင်ဆက်ခင်မှာသတင်းဆောင်မတွေဖက်အရင်အလက်ပေးချင်ပါတယ်။ ထိုင်းနိုင်ငံရှင်းအောင်လူဝင်မှုကြီးကြပ်ရေးအချုပ်ထဲမှာနေရပ်ပြန်ဖို့ဖို့အတွက်စောင့်နေရတဲ့လူရက်စီမြန်မာ၂၅၀ရှောက်ဟာမြန်မာပြည်ကိုပြန်ဖို့ကြံကြနေတာကြောင့်နေတိကူးမှာမြန်မာပြည်ကိုအမြန်ဆုံးပြန်ဖို့ပြောဆိုပြီးတော့ဇန်နဝါရီလနေ့ရက်နေ့ကဆန္ဒပြတောင်းဆိုခဲ့ပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းကခရိုင်တိတိကအချုပ်ထောင်နေတဲ့မှာပြည်ထောင်အမျိုးမျိုးနဲ့အဖမ်းဆီးခံရတဲ့မြန်မာတွေကိုလူရဲစီတဲ့အခါမှာမြန်မာနိုင်ငံဘက်ကိုပြန်ဖို့အတွက်ရှင်းအောင်လွယ်မှုကြီးကြပ်ရေးအချုပ်မှာထားတာပါ။အဲ့ဒီအချုပ်ထဲမှာလနဲ့ချီကြံ့ကြာနေတာကြောင့်နေတဲ့ကူမှာအမိမြန်မာနိုင်ငံကိုပြန်ဖို့ပေးပါဆိုတဲ့စာတမ်းကိုကင်ပြီးမြန်မာနေရာကျော်ဟာဆန္ဒပြခဲ့ကြတ ရနောင်လဝကအချုပ်ကိုစစ်တပ်ရဲနဲ့အင်အား60ကျော်ဝိုင်းထားခဲ့ပါတယ်ရနောင်ခရိုင်လွေမှုကြီးကြပ်ရေးအရာရှိဘိုးချုပ်စုပရပန်ကိုစင်ကတော့အခုလိုပြောဆိုပြီးညှိနှိုင်းခဲ့ပါတယ်စနားပြနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အာဏာပိုင်တွေနဲ့ဆွေးနွေးဖို့အတွက်ပြောချင်ပါတယ်ကျွန်တော်တို့အနေနဲ့အင်အားသုံးပြီးဖြိုခွင်းမှာမဟုတ်ပါဘူးဆိုပြီးထိုင်းဘာသာနဲ့ပြောဆိုနေတာပါပထမပိုင်းမှာအာဏာပိုင်တွေဟာမြန်မာတွေဆန္ဒပြနေတဲ့အထက်ကိုဝင်ရောက်ဖို့တကားတွေကိုတန်တိုင်းနေနဲ့ထုနှက်ပြီးဖျက်ဝင်ဖို့အတွက်ကြိုးစားခဲ့ပါသေးတယ်နောက်ဆုံးမှာတော့ဆန္ဒပြမှုမှာခေါင်းဆောင်တဲ့လူ6ဦးကိုရွေးထုတ်ပြီးညှိနှိုင်းရမှာတော့ပြည်လည်မှုရရှိသွားခဲ့တယ်လို့လည်းဆိုပါတယ်ဆန္ဒပြသူအမျိုးသား230ရှိပြီးအမျိုးသမီးကတော့48ယောက်ဖြစ်ပါတယ်သူတို့ဟာမြန်မာပြည်ကိုနှစ်သိကူးမှပြန်ပို့ပေးဖို့အတွက်အစာငတ်ခံတောင်းဆိုဆန္ဒပြနေကြတာဖြစ်ပါတယ်2023ခုနှစ်နှစ်စာတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရနောင်းလောင်းဝကကြီးကြပ်ရေးအချုပ်ခန်းမှာထိမ့်ချုပ်ခံရတဲ့ထိမ့်သိမ့်ခံရတဲ့လူရဲစီမြန်မာ680ကျော်ဟာနေရပြန်ပို့ဖို့အတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ကြပြီးတဲ့နောက်ဖေဖော်ဝါရီလ2ရက်နေ့မှာအချုပ်ထဲကမြန်မာအလုံးကိုထိုင်းမြန်မာအာဏာပိုင်တွေညှိနှိုင်းပြီးပြန်ပို့ပေးခဲ့မှုပါတယ်ကိုဗစ်ကပ်ပြီးကာလကစပြီးမြန်မာနိုင်ငံဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုခွဲကတလားကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းဖြစ်ပါတယ်ဒီအတွက်ကြောင့်လူရဲစိတ်မြန်မာတွေဟာ2022ခုနှစ်မှာရော2023ခုနှစ်မှာပါဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ရှင်
VOA မြန်မာပိုင်းမနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံထဲကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား150ကျော်ကိုအိန္ဒိယရဲတပ်ဖွဲ့ကမီဇိုရမ်ပြည်နယ်အိုက်ဇောမြို့ကိုတနင်္လာနေ့ကခေါ်ဆောင်သွားခဲ့ပါတယ်။အဲ့ဒီမှာလိုအပ်တဲ့စစ်ဆေးမှုတွေလုပ်ပြတာနဲ့မြန်မာနယ်စပ်တမူးမြို့ကနေသက်ဆိုင်ရာစစ်ကောင်စီအဖွဲ့အစည်းတွေစီအနံသွားမယ်လို့အိန္ဒိယကာကွယ်ရေးဌာနရဲ့သတင်းပြန်ကြားရေးဌာနကအင်္ဂါနေ့မနေ့မှထုတ်ပြန်ပါတယ်။ကျန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့မဆုမွန်ပြောပြထားပါတယ်။
အိန္ဒိယဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်ကောင်စီတပ်သား151ယောက်ထဲက149ယောက်ကိုဇန်နဝါရီလ1ရက်နေ့ကမီဇိုရမ်ပြည်နယ်အိုက်ဇောမြို့ကိုရွှေ့ပြောင်းထားလိုက်ပြီလို့အိန္ဒိယကာကွယ်ရေးဌာနရဲ့သတင်းတွေကိုပုံမှန်ထုတ်ပြန်ပေးနေတဲ့အိန္ဒိယ Defense သတင်းပြန်ကြားရေးဌာနကဒီကနေ့ဇန်နဝါရီလ2ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒဏ်ရာရနေတဲ့၄ယောက်ကိုတော့နယ်စပ်မှာပဲဆေးကုသပေးထားတယ်လို့အိန္ဒိယသတင်းတွေမှာရေးသားဖော်ပြပါတယ်။သူတို့အားလုံးဟာရခိုင်လက်နက်ကင်တက်တော် AA နဲ့တိုက်ပွဲဖြစ်ပြီးတော့အိန္ဒိယနယ်စပ်ဘက်ကိုလက်နက်တွေနဲ့တောက်ကြနေကထွက်ပြေးလာကြတာလို့အိန္ဒိယဘက်ကထုတ်ပြန်ကြမှာရေးသားဖော်ပြပါတယ်။အရာရှိတွေပါပါဝင်တဲ့စစ်ကောင်စီတပ်တွေဟာမီဇိုရမ်ပြည်နယ်လောင်တလိုင်မြို့မှာရှိတဲ့အိန္ဒိယအာသာရိုင်ဖယ်တပ်စီကိုလက်နက်တွေနဲ့ဆက်ရောက်လာကြတာဖြစ်ပါတယ်။အဲဒီနောက်မှာတော့သူတို့ကိုမီဇိုရမ်ပြည်နယ်လုံးလီမြို့ကနေတဆင့်အိုက်ဇောမြို့ကိုအိန္ဒိယတပ်ဖွဲ့ကပို့ဆောင်ခဲ့ပါတယ်။အိုက်ဇောမြို့မှာလိုအပ်တဲ့စစ်ဆေးမှုတွေပြီးတာနဲ့မြမနယ်ဆက်တမူးမြို့ကနေသက်ဆိုင်ရာစစ်ကောင်စီအဖွဲ့အစည်းတွေစီကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့အိန္ဒိယကာကွယ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူတူကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဆက်သွယ်ပြောဆိုနေတာလည်းရှိကြောင်း VOA ကိုပြောပါတယ်။2023ခုနှစ်နိုဝင်ဘာလ23ရက်ကလည်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNO CNDF ကတပ်စခန်းတွေကိုသိမ်းပိုက်လိုက်တာကြောင့်စစ်ကောင်စီတပ်သား104ယောက် เนซาเพชรจอทั่วไปเต็งช่องตั้วจาบาระตรุโกเลยตะมูโมเรเนซากานี่ถั่วเปียงไปเกเรลูเอเนียบากาเปียวบาระลัชชิมาโรชิ้นตอลัยเอฮาซูริกาชิ้นบีเนยเนมยีอะมยาซูโกเต็งไปท้านายมีลูตะเรนี่มาเยตาพอปะบาระไตปวยด้วยมาเบลุตเตเอเนียบัชชังโกเบสิกกองซีตัดดิกาถั่วเปียงเต็งช่องจาเรลูชิ้นမျိုးသားกากวยตะพွဲซียานูซียานดีเอฟเกดุติยาองค์กระทาสไลน์ปีเตอร์ทัมกาวีเวโกเปียวบาระ
ရှိနေမှာကြတော့ကျွန်တော်တို့ဖလားမြို့နယ်ထဲမှာဆိုရင်တော့ဒါဟိုဖလားမြို့ကမြို့တော်ကျွန်တော်လာနေတော့ဒီချင်းပြည်နယ်မှာဖြစ်တဲ့တိုက်ပွဲတွေသတော်များများကသူတို့ကအဲ့လိုပေါ့ဟိုချွတ်ချီချွတ်ချီကြတာပေါ့ကျွန်တော်အမျိုးဝင်လာမျိုးဆက်ချွတ်ချီကြတာမျိုးပါတခြားဟိုဖုန်းကွာပြီးတော့သူတို့လက်နက်နဲ့ချွတ်ချီကြတာမျိုးပါဒီတော့ဟိုဘက်ကပြပါတယ်ဟိုဘက်ကလည်းသူတို့ဆိုရဆိုရချင်းဒီကံမျိုး
Mizoram Pinerego, Natana Satakuni, Anna Tengu, and now by Amia Pia Trapi, Dinshaw, Dwakin Tabare, Lubao, Tongdong Natanjo, Winjin Shimelu, Eniabaga, Kaman Tabare, Munimura Pine, Gigabagale, Tuya Nerema, Yamadoka, the Chowtown Lago, Lakan Tabare, Lumaja digging Abe, Biosu Tabare, Shin.
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရောက်ရှိနေတဲ့ဆစ်ရှောင်းတို့ရဲ့အတွက်အခြေခံလိုအပ်ချက်တွေရှင်းနေပြီးတော့သူတို့ရဲ့ကျန်းမာရေးအတွက်အဓိကလိုအပ်ချက်တွေရှင်းနေတယ်လို့ကုညီပင်းနေသူတွေကပြောပါတယ်နေတဲ့ကိုပြောင်းချိန်မှာလဲတိုက်ပွဲတွေကြားဆစ်ရှောင်းလာသူဦးရေကတစတဲ့တစတိုးလာတဲ့အခြေအနေရှင်းနေတာပါဒီအကြောင်းသတင်းပေးဖို့ထားတာကိုမှတ်တင်ပေးထိုက်ပြောပြပါမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့မှာဆစ်ရှောင်းသူဦးရေကတပေါင်းချောရှိနေပြီးဆစ်ရှောင်းရဲ့ကျမ်းမာရေးလိုအပ်ချက်ကိုအဓိကထားဆောင်ရွက်ပေးနေကြောင်းပရဟိတအဖွဲ့ဝင်တဦးကပြောပါတယ်မဟုတ်လားလူရောမှာဒီဆစ်ရှောင်းရဲ့မှာလူမမယ်ကလေးတွေကနေကိုယ်ဆောင်တကြီးရောအဒီရောမှာလည်းနေထိတဲ့လူရော
အဲ့တော့သူရဲ့ဆောင်းလေးတွေကျမ်းမာရေးတွေအဓိကဆောင်ပြီးလုပ်ရတာဆစ်ရှောင်းသူတွေထဲမှာတချို့ကအိမ်ခန်းငှားနေသူရှိသလိုဆွေမျိုးနှိစက်အိမ်မှာနေသူတွေလည်းရှိပါတယ်အများစုကတော့ဘုန်းကြီးကျောင်းနဲ့ဆစ်ရှောင်းစခန်းတွေမှာနေကြတယ်လို့ပြောပါတယ်ကလင်းငယ်တွေနဲ့ကိုဝင်ဆောင်ပါဝင်တက်ကြီးသူတွေအတွက်ကျမ်းမာရေးအရင်မီဆောက်ရှောက်နိုင်ဖို့ကိုပရဟိတအတင်းဖွဲ့တွေစုပေါင်းပြီးကူညီပေးန
ယ
်ကျွန်တော်တို့မူဆယ်ဆေးရုံမှာတော့အဲအရင်ပြင်ပလူနာအနေနဲ့တော့ပြတယ်တချို့လူနာတွေကြတော့လည်းကျွန်တော်တို့ကဟိုကိုယ်ပိုင်ဆေးရုံလို့ရှိတယ်လေအဲ့ဒါဆေးရုံမှာပို့ရတယ်အဲ့ဒါနေကြတော့လည်းအများကြီးသူလူလက်ငွေပေါ့လေအဲကျွန်တော်တိုက်တာအတင်းနေစပေါင်းပြီးတော့အဲ့မှာကန့်နေမှာပြီးတော့အဲ့ဟိုကိုပိုင်ဆေးရုံတွေကဆရာဝန်တွေလည်းအဲ့ကန့်နေလိုက်ကိုသူရဲ့အထူးကိုဆရာဝန်တွေနဲ့အဲ့နတ်စမတွေလည်းအကုန်လုံးကူညီပါတယ်ဗျဘေးကတော့သူတို့ကတော့မကူညီနိုင်ဘူးသူတို့ကတော့လောက်အားပေါ့
ဆစ်ဆောင်လေးရဲ့ကျမရည်နဲ့စားတော့ရဲ့အတွက်ဒေသခံတွေဝိုင်းဝန်းကူညီပေးနေပေမဲ့အခုတိုက်ပွဲတွေဆက်ဖြစ်နေလို့ဆစ်ဆောင်အရေးအတွက်ဒုလာတာနဲ့အမျှအကူအညီတွေမလုံမလောက်ဖြစ်နေပါတယ်။ရှမ်းမြောက်တိုက်ပွဲအတွင်းရတားထိခိုက်သေးမှုကလည်းဆက်ပြီးရှိနေပါတယ်။ရှမ်းမြောက်ဒေသမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
ဖြစ်ရေအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖဲယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
2023ခုနှစ်နှစ်ကုန်အမေရိကန်လွှတ်တော်မှာယူကရိန်းကိုစီးရဲအကူအညီဆက်ပေးရေးကိစ္စအခြေအတင်ဆွေးနွေးမှုတွေဆက်ရှိနေပြီးတော့အပြည့်အတက်သဘောတူညီချက်မရခဲ့ပါဘူး။ကာဇာကမ်းမြောင်မှာဖြစ်ပွားနေတဲ့စီးရဲပဋိပက္ခတွေအကြားမဟာမိတ်အစ္စရေးနိုင်ငံကိုထောက်ခံကူညီရေးကိစ္စတွေကလည်းအမေရိကန်နိုင်ငံရဲ့အပေါ်လွှမ်းမိုးခဲ့ပါတယ်။အစိုးရအသုံးစိတ်အတည်ပြုရင်းနဲ့ရွေးကောက်ပွဲကိစ္စတွေအပြင်အကြောင်းအရာအတော်များများသဘောကွဲလွဲချက်တွေလည်းရှိခဲ့ပါတယ်။ကိုသိန်းထိုက်ဦးကသုံးသပ်တင်ပြထားပါတယ်။
ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နိုင်ငံ၏အခြေအနေလွှတ်တော်အတွင်းစာဝင်းချက်တွေနဲ့ပတ်သက်လို့သုံးသပ်တဲ့အခါမှာနှစ်ကုန်ပိုင်းအထိသဘောတူညီချက်မရတာကတော့ယူကရိန်းနိုင်ငံကိုအကူအညီပေးရေးကိစ္စပဲဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုစီးရေးအရအကူအညီပေးမဲ့ကိစ္စမှာ Republican Party ဘက်ကတောင်ပိုင်းဒေသနယ်စပ်လုံခြုံရေးလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အသုံးစိတ်ကိုထည့်ပေးရမယ်ဆိုပြီးတော့တောင်းဆိုခဲ့ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့တခြားနိုင်ငံတစ်ခုကိုစီးရေးအရအကူအညီပေးတဲ့ဘီလီယံနဲ့ချီပြီးတော့သုံးစွဲမဲ့ကိစ္စမှာအမေရိကန်ပြည်တွင်းလုံခြုံရေးအတွက်ဦးစားပေးသုံးသင့်တယ်ဆိုတဲ့ကိစ္စမျိုးကို Republican Party ဘက်ကတင်ပြပြီးတော့နှစ်ဖက်သဘောတူညီချက်မရဘဲဖြစ်ခဲ့တာပါဒီကိစ္စက၈နှစ်အထိဆက်ပြီးတော့ညှိနှိုင်းရမယ့်သဘောမျိုးဖြစ်နေပါတယ်အမေရိကန်ပြည်တော်စုက2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့အချိန်နောက်ပိုင်းအမေရိကန်ဒေါ်လာ85ဘီလီယံယူကရိန်းအတွက်အကူအညီပေးအပ်ခဲ့ပြီးဖြစ်ပါတယ်အခုအမေရိကန်ဆိုးရမြို့သားလုံခြုံရေးအသုံးစိတ်106ဘီလီယံတည်ပြုရေးဥပဒေဂျန်ထဲမှာယူကရိန်းအတွက်ဘီလီယံ60ပေးဖို့ထည့်သွင်းထားပါတယ်အမေရိကန်လွှတ်တော်အမတ်တွေနှစ်ကုန်အားလိုက်ရဲ့အိမ်ပြန်သွားတဲ့အချိန်အထိသဘောတူညီချက်မရခဲ့တာကြောင့်ယူကရိန်းကိုကူညီပေးရေးကိစ္စနှစ်ဆန်းမှဆက်ပြီးတော့ဆွေးနွေးကြပါလိမ့်မယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အခုလိုပြောပါတယ်
Democrats and Republicans understandThat there's more work
ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့အတွက်ဒီထက်ပိုပြီးလှုပ်ဆောင်ရမယ်ဆိုတာဒီမိုကရက်ရောရီပက်ဘလီကန်တွေရောနားလည်ကြပါတယ်အမေရိကန်မျိုးသားလူမျိုးရေးကိုကာကွယ်ဖို့နဲ့အနောက်ကမ္ဘာကိုပိုပြီးလုံခြုံအောင်ကာကွယ်ဖို့ဖြစ်ပါတယ
်ဒါမှမဟုတ်ရီပက်ဘလီကန်ဘက်ကတောင်းဆိုတာကအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ပနိုင်ငံတစ်ခုကိုငွေချေးအကူအညီပေးမယ်ဆိုရင်ကိုယ်နိုင်ငံနဲ့ကြောက်ကာဝေဖို့အရေးဦးစားပေးလို့ဆောင်ရမယ်လို့ဆိုပါတယ်။ဒါပေမဲ့လူဝင်မှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာအခက်ခဲဆုံးနဲ့အရှုပ်ထွေးဆုံးကိစ္စတွေထဲကတစ်ခုပါ။1980ခုနှစ်တွေနောက်ပိုင်းအမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အဓိကဥပဒေကြီးကြီးမားမားပြဋ္ဌာန်းနိုင်ခဲ့ခြင်းမရှိပါဘူး။အထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Mitch McConnell ကအခုလိုပြောပါလေ
We haven't passed a significant immigration bill since Reagan's second term.
သမ္မတ Reagan အုပ်ချုပ်ခဲ့တဲ့ဒုတိယသက်တမ်းကတည်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ထူးထူးခြားခြားကျွန်တော်တို့အတည်ပြုနိုင်ခြင်းမရှိပါဘူး။ဒါကြောင့်ဒီကိစ္စကသိပ်မလွယ်ပါဘူး။ဒါပေမဲ့တိုင်းပြည်ကလိုအပ်နေတဲ့အတွက်ကျွန်တော်တို့ရလက်ထွက်အောင်တော့အပြင်းထန်ကြိုးစားနေပါတယ်။ဒီတိုင်းပြည်မှာလူဝင်မှုကြီးကြပ်ရေးကိစ္စကိုမကြခင်မဖြစ်မနေဖြစ်ရှင်းရဖို့ရှိနေပါတယ်။
အမေရိကန်ဆိုးရတောင်းခံထားတဲ့မျိုးသားလုံခြုံရေးသုံးစိတ်ထဲမှာဟားမတ်စ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အစ္စရေးကိုပေးဖို့ဒေါ်လာ14ဘီလီယံထောက်ပံ့မှုလဲပါဝင်ပါတယ်။လေလာသူတွေကတော့အစ္စရေးကိုပေးမဲ့ကူညီကတိတ်ပြီးတော့အလော30ပေးရမယ်ကူညီမျိုးမဟုတ်ဘူးလို့ညင်ကြပါလေ။အစ္စရေးကိုပေးတဲ့ကူညီနဲ့စာရင်ယူကရိန်းကိုပေးနေရတဲ့ကူညီကအရေးပေါ်ကူညီဆိုပြီးပြောနေကြပါလေ။စစ်ရေးကူညီပြတ်တောက်သွားပြီဆိုတာနဲ့စစ်မြေပြင်မှာအရင်းနှိမ့်တဲ့ဂျိုးဆက်တွေလည်းချက်ချင်းရင်ဆိုင်ရနိုင်ပါလေ။ George Washington တက္ကသိုလ်ကအဘမော့ခ်ဒူးလက်ဖြင့်နိုင်ငံခြားရေးဌာနနဲ့ယူကရိန်းအရေးတာဝန်ယူခဲ့ဖို့သူ Colin Clary ကအခုလိုမြင်ပါတယ်
United States has done the preponderance of military support.
မြန်မာပြည်တော်စုဘက်ကစည်ရေးအရအကူအညီအများအများပေးထားခဲ့တာပါ။တကယ်လို့အကူအညီတွေမပေးနိုင်ဘူးဆိုရင်စစ်ဘက်ဆိုင်ရာအကြက်တဲကိုယူကရိန်းအနေနဲ့လက်တွေ့ချက်ချင်းရင်ဆိုင်ရမှာပါ။လက်လက်ခဲရဲနဲ့ထောက်ပံ့ရေးပစ္စည်းတွေအများအများသုံးဖို့လိုတဲ့တိုက်ခိုက်ဖို့စစ်စင်ရေးနဲ့အရက်ဖက်အဆောက်အုံတွေတိုက်ခိုက်ခံရတာကိုလေကြောင်းကအကာအကွယ်ပေးနိုင်မဲ့အကူအညီနှမျိုးစလုံးကိုလိုအပ်နေတာပါ။
ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့အမေရိကန်ဘက်ကအကူအညီရအောင်မယ်လို့မျှော်လင့်တဲ့အကြောင်းအကောင်းပြေမျှော်လင့်တာကိုပြောဆိုထားပါတယ
်
ကျွန်တော်တို့ပင်ပင်ပန်းပန်းစူးစမ်းလှုပ်ဆောင်နေပါတယ်အမေရိကန်ပြည်တော်စုနဲ့အမေရိကန်ပြည်သူတွေကျွန်တော်တို့ကိုတစ္ဆာမဖောက်ဘဲနဲ့ပန်းတန်ရောက်တဲ့အထိကူညီသွားမယ်ဆိုတာကျွန်တော်တို့တေချာပေါက်ပြောနိုင်ပါတယ
်ယူကရိန်းရဲ့ထောက်ခံသူတွေကလည်းအမေရိကန်လွှတ်တော်အနေနဲ့ယူကရိန်းကိုပေးတဲ့ကူညီပြက်ကွက်ခဲ့မယ်ဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုအနိုင်ရအောင်အားပေးလိုက်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုဝေဖန်နေကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းယူကရိန်းနဲ့ပတ်သက်ပြီးတော့သူ့ရည်မှန်းချက်အပြတ်မခံဘူးဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်
Ukraine မှာရှိတဲ့လူတိုင်းဥရောပနဲ့အမေရိကန်ပြည်ထောင်စုကလူတွေအားလုံးရုရှားအပေါ်ရန်လိုစိတ်ရှိတဲ့သူတွေအားလုံးနားလည်ဖို့ပါသူတို့ဘက်ကစစ်ဆက်ညှိနှိုင်းကျင်နေဆိုရင်စစ်ဆက်ညှိနှိုင်းပါကျွန်တော်တို့ကတော့အမျိုးသားအကျိုးစီးပွားအပေါ်အခြေခံပြီးလှုပ်ဆောင်သွားမှာပ
ါယူကရိန်းကိုကူညီပေးကိစ္စအမေရိကန်လွှတ်တော်အမတ်တွေကြားမှာအသုံးစိတ်တည်ပြုရေးဆွေးနွေးဖို့ကဇန်နဝါရီလ၈ရက်နေ့လွှတ်တော်စည်းဝေးတွေပြန်စတဲ့အချိန်နောက်မှာအစောဆုံးဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းစည်းဆက်ညီနိုင်မှုတွေကတော့လွှတ်တော်အားလိုက်ရဲ့အတွင်းမှာလည်းရှိနေကြမှာခင်ဗျာ
The House will be in order.
အမေရိကန်အစိုးရရဲ့ယက်တီချက်နဲ့ပတ်သက်လို့နောက်ထပ်လူတွေအာရုံစိုက်ပြီးတော့လေ့လာနေကြတာကဂါဇာကမ်းမြောင်ဒေသပြည်ပခန့်နဲ့ပတ်သက်လို့အစ္စရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်ပဲဖြစ်ပါတယ်။အော်ဒီဝါလာ9ရက်နေ့ဂါဇာကမ်းမြောင်ဒေသဟာမတ်စစ်သွေးကြွတွေကအစ္စရေးနိုင်ငံထဲကိုဝင်တိုက်ပြီးအစ္စရေးပြည်သူထောက်နေရာလောက်တည်ကျခဲ့ပြီးတဲ့နောက်အစ္စရေးဘက်ကလက်တုံပြန်တိုက်ခိုက်မှုတွေအတွင်းမှာဂါဇာမှာရှိတဲ့ပါလက်စတိုင်းပြည်သူတွေ2000လောက်သေဆုံးခဲ့တယ်လို့ဂါဇာဘက်ကပြောပါတယ်ဒီလိုရပ်သားတွေသေဆုံးမှုအတွက်ကန့်ကွက်မှုတွေတိုးလာခဲ့တယ်လို့အမေရိကန်ပြည်တွင်းမှာလည်းဂါဇာဒေသအပြစ်ခတ်ရစရေးမှာအမေရိကန်အစိုးရကဦးစီးဦးဆောင်တွန်းအားပေးပြီးတော့ဆောင်ရွက်ဖို့ဖိအားပေးတာတွေဖြစ်လာခဲ့ပါတယ်အစ္စရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်အပေါ်မှာမေးခွန်းထုတ်မှုတွေရှိလာခဲ့တယ်လို့တပ်ရဂျိုးဘိုက်ဒန်အစိုးရရဲ့ဂါဇာဒေသပြည်ပခန့်ရည်တည်ချက်အပေါ်မှာကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြပွဲတွေမြို့ကြီးတော်တော်များများမှာပေါ်ပေါက်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကဂျမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စစ်သွေးကြွတွေကအစ္စရေးနိုင်ငံသားထောက်နေရာလောက်ကိုတပ်ဖြတ်ပြီးနေရာကျော်ကိုတစားကန်ဖြစ်ပြန်ပြီးဆွဲခဲ့တဲ့အော်တိုဘခွန်ရဲ့ဂျမ်းဖက်မှုကြီးပြီးရပ်ပိုင်းအတွင်းမှာပဲတပ်ရဂျိုးဘိုက်ဒန်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးစီကိုတွားရောက်တွေ့ဆုံအားပေးခဲ့တာပါအမေရိကန်ပြည်ထောင်စုကအစ္စရေးကိုအမြဲတစေထောက်ခံအားပေးနေတယ်ဆိုပြီးထပ်ခါတလဲလဲပြောဆိုခဲ့ပါတယ်နိုင်ငံရေးသုံးသပ်သူအော်ရန်ဒေးဗစ်မီလာကအခုလိုသုံးသပ်ပါတယ
်ဂျိုးဘိုက်ဒန်alone သမ္မတဂျိုးဘိုင်ဒန်ကလည်းတခြားခေတ်သစ်အမေရိကန်သမ္မတတွေလိုပဲသူတို့ဟာအစ္စရေးရဲ့သမိုင်းမှာသူတို့ကိုယ်တိုင်ပါဝင်တဲ့သူတွေလို့သတ်မှတ်ထားကြတာပါဝန်ကြီးချုပ်တွေတခြားခေါင်းဆောင်တွေနဲ့ဆက်ဆံရေးဟာဆယ်စုနှစ်နဲ့ချီးကြာထူထောင်ခဲ့တဲ့ဆက်ဆံရေးပါအခုပြိပကအစဖြစ်တဲ့အချိန်မှာလဲစစ်ဖြစ်ပွားနေတဲ့နေရာကိုကိုယ်တိုင်သွားမယ်ဆိုပြီးမရမကပြောခဲ့တာပါ
ဒါပေမဲ့နှစ်လကျော်ကြာလာတဲ့အချိန်ဟာမတ်စစ်ဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ကိုအစ္စရေးဘက်ကဘုံကျဲတိုက်ခိုက်တာမြေပြင်ကနေထိုးစစ်စင်နာရီကြားပါလက်စတိုင်းပြည်သူတွေ2000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့လူတွေထောင်ထဲချီသေဆုံးခဲ့ပြီး5000လောက်ထိခိုက်ဒဏ်ရာရခဲ့ပါလေဆယ်စုနှစ်ကြီးစီရေးပြိပခတွေနဲ့ပိုတဲ့သွေးထက်သန်ယူတိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပါလေဒါကြောင့်လေအစ္စရေးဘက်ကရပ်သားတွေကိုပါမချမ်းမဲ့ဘယ်သူမှမခွဲခြားဂါဇာကိုဘုံကျဲတိုက်ခိုက်နေတယ်ဆိုပြီးတခြားနိုင်ငံတကာကအစ္စရေးကိုဝေဖန်နေတဲ့အချိန်မှာတပ်ရဂျိုးဘိုင်ဒန်ကိုယ်တိုင်ကလည်းအစ္စရေးဝန်ကြီးချုပ်နာတာညာဟုအနေနဲ့သူ့ရဲ့သဘောထားတင်းမာတဲ့အစိုးရအဖွဲ့ရဲ့ကိုင်တွယ်ပုံကိုပြောင်းလဲသိပြီးဆိုပြီးဝေဖန်ပြောဆိုလာပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်နဲ့တခြားမြို့ကြီးတွေမှာထောင်နဲ့ချီတဲ့အမေရိကန်တွေလမ်းပေါ်ထွက်ပြီးဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်တဲ့အစ္စရေးထိုးစစ်အတွင်းပါလက်စတိုင်းပြည်သူတွေတည်ဆုံခဲ့မှုအတွက်ဆန္ဒပြခဲ့ကြပါလေ။ဂါဇာဒေသအပြစ်ခတ်ရစိတောင်းဆိုခဲ့ကြသူတွေထဲမှာအမေရိကန်နိုင်ငံသားဝင်ကြီးဌာနဝန်ထမ်းတို့နဲ့အစိုးရဝန်ထမ်းတွေလည်းပါဝင်ခဲ့ပါလေ။ရှီကာဂိုကောင်ဆယ်တွင် Global Affairs ကနိုင်ငံရေးသုံးသပ်သူ Elizabeth Shackford ကအခုလို VOA ကိုပြောပါလေ
People on the inside of the State Department have been watching our policy towards Israel for many years.
ညီထာနာရဲ့မရှိတဲ့လူတွေက Israel နဲ့ပတ်သက်လို့ကျမတို့ရဲ့မူဝါဒကိုနှစ်ပေါင်းများစွာစောင့်ကြည့်နေကြတာပါဆယ်စုနှစ်နဲ့ချီပြီးတော့ကျမတို့က Israel ကိုစီးရဲရချွင်းချင်းရှိအကြီးအကျယ်ထောက်ပံ့ခဲ့တာပါပါလက်စတိုင်းအရေးမှာ Israel ဘက်ကလိုအပ်သလောက်လှုံ့ဆော်မှုဖိအားပေးနိုင်အောင်ဒီလိုစီးရဲ့ထောက်ပံ့ကူညီထားလို့ရထားတဲ့ရှိနေတဲ့အခွင့်အရေးကိုအတုံးမချနိုင်ဘူးလို့လည်းနားလည်ခံစားလာကြပါတယ
်။ဒီဇီဘကထောက်ခံတဲ့ဆန္ဒပြပွဲတွေလည်းယူကြီးတွေမှာလူတွေထောင်ထဲချီကျင်းပခဲ့ကြပါတယ်။အော်ဒူဝါလာခွန်ရဲ့အစ္စရေးဟာမတ်စစ်ပွဲပြီးနောက်ပိုင်းမှာအရှေ့လေပိုင်းဒေသမှာအီရန်ကအာဘီထောက်ခံနေတဲ့အုပ်စုတွေအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အချိန်တွေလည်းပိုများလာခဲ့ပါတယ်။အီရန်ကျွတ်တော်နောက်ကံပေးထားတဲ့ဟူသီးစ်တပုံတွေကအမေရိကန်စစ်တပ်နဲ့ဂုံသင်္ဘောတွေကိုပယ်ထိန်သုံးဒရုန်းတွေမစ်ဆိုင်းတွေနဲ့တိုက်ခိုက်ခဲ့ပါလေ။အော်တိုဘာလလည်းနောက်ပိုင်းမှာအီရတ်နဲ့ဆီးရီးယားကနေရာ၁၀ခုလောက်မှာအမေရိကန်တပ်ဖွဲ့တွေကိုပြင်းထန်ထားတဲ့တိုက်ခိုက်မှုအချိန်တရာကျော်ပေါ်ပေါက်ခဲ့တာပါ။ အမေရိကန်အစိုးရဟာအစ္စရေးနဲ့ဂါဇာနယ်မြေကိုကျော်ပြီးစစ်ပွဲတွေဒေသရင်းကိုပြတ်မသွားအောင်ကိုပဲအာရုံစိုက်နေတယ်ဆိုပြီးအငြိမ်းစားဒုတိယရေတပ်ဗိုလ်ချုပ်ကြီးမတ်မန်ဂိုမာရီကဝေဖန်ပြောဆိုပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်ဝေခံတပ်တွေကအမေရိကန်တပ်တွေကိုမြေပြင်မှာထိုးစစ်ဆင်နေသလိုရေပြင်မှာရှိတဲ့အီရန်ထောက်ခံပေးထားတဲ့ဟူသီသဘုံတွေကလည်းပင်လယ်ပြင်မှာအမေရိကန်စစ်သင်္ဘောနဲ့ဂုံဒင်သင်္ဘောတွေကိုတိုက်ခိုက်နေပါတယ်။တခြားလည်းငိမ်းစားတူရတဲ့ဗိုလ်ချုပ်ကြီးမခ်မန်ဂိုမာရီကအခုလိုသတိပေးပါတယ
် Those will eventually lead to deaths at sea.
ပြည်ပြင်းမှာအကြဆုံးများတာတွေဖြစ်လာမယ်။ရေကြောင်းကုန်ပို့ဆောင်မှုကန့်သက်ခံရမယ်။အာမခန့်ကြီးပုံမြင့်ပြီးသင်္ဘောနဲ့ပို့ဆောင်ကားတွေများလာမယ်။ကမ္ဘာစီးပွားရေးကိုရိုက်ခတ်လာနိုင်ပါတယ်
။အမေရိကန်စစ်တပ်ကတော့ပင်လယ်ဒီအတွင်းပင်လယ်ပြင်ရေကြောင်းတက်ခဲမှုတွေကိုတုံ့ပြန်ဖို့နိုင်ငံတကာမာမိတ်တပ်တွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။တချိန်တည်းမှာဂါဇာဒေသတွေကယာနဲ့ချီတဲ့ပြင်းမှတ်တွေဟာမတ်စစ်သွေးကြော်တွေချီတဲ့နေရာတွေကိုအစ္စရေးစစ်တပ်ကဆက်လက်တိုက်ခိုက်နေပြီးမြောက်ပိုင်းဒေသကိုမြေပြင်ထိုးစစ်တွေနဲ့ထိ ंछ ုပ်ခဲ့ပါတယ်။မကြာသေးခင်ဂျပန်အတွင်းကတော့အမေရိကန်သမ္မတဂျိုးဘိုက်တန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူတို့ဆက်သွယ်စကားပြောခဲ့ကြပြီးအပြစ်ရဖို့သမ္မတဘိုင်ဒန်ဘက်ကမပြောပေမဲ့အီမီရော်ရဲ့ထုတ်ပြန်ချက်မှာဂါဇာဒေသလူသားချင်းစာနာမှုဂူညီပေးသူတွေပါဝင်အရက်သားတွေကိုကာကွယ်ဖို့တဲ့ရေကြီးနေပြီဆိုတာနဲ့တိုက်ပွဲဖြစ်ပေါ်နေတဲ့နေရာတွေနဲ့ဝေးရဘူးတစ်ချက်သွားပြီးဒီကိလုံကျုံစားသွားနိုင်အောင်ခွင့်ပြုဖို့ရေကြီးတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုထားခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံရေးအခြေအနေကိုလေ့လာတဲ့အခါမှာလာမယ့်နှစ်2024ခုနှစ်သမ္မတရွေးကောက်ပွဲအခြေအနေနိုင်ငံရေးအလားအလာနဲ့ပတ်သက်လို့လည်းလူတွေတော်တော်များများစိတ်ဝင်စားကြပါတယ်။ထို့သဖြင့်သမ္မတအောက်ဒေါ်လန်ထရန့်အပေါ်မှာရာဇဝတ်မှုတွေနဲ့တရားစွဲဆိုထားတဲ့အချိန်ဖြစ်တာကြောင့်သမ္မတအောက်ဒေါ်လန်ထရန့်အနေနဲ့ရွေးကောက်ပွဲမှာဝင်သင့်မဝင်သင့်အငင်းပွားမှုတွေလည်းရှိနေပါတယ်။နောက်တစ်ခုကတော့သမ္မတအောက်ဒေါ်လန်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်တို့ပဲရှင်ပြိုင်မဲ့ရွေးကောက်ပွဲတက်တက်ဖြစ်နေမလားဆိုပြီးတော့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။သမ္မတအောင်ဒေါ်လန်ထရန့်ရောလက်ရှိသမ္မတဂျိုးဘိုက်ဒန်ရောအသက်အရွယ်ကြီးရင်သူတွေဖြစ်တဲ့အတွက်သူတို့နှစ်ယောက်ရဲ့အသက်အရွယ်နဲ့ပတ်သက်လို့အားမလို့အားမရပြောကြတာမျိုးတွေလည်းရှိနေကြပါလေ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့လာမယ့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုရဲ့ဝန်ကြီးလို့တင်စားတဲ့ဆန်တန်ဘိုးထားမှုတွေအတွက်တိုက်ပွဲဖြစ်တယ်ဆိုပြီးပြောဆိုနေပါတယ်။သူရဲ့မဲဆွယ်စည်းရုံးမှုတွေမှာဒီတံပိုးထားမှုတွေအတွက်အဓိကထားလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းနောက်အမေရိကန်ပြည်သူတွေရဲ့စီးပွားရေးပုံမှုကောင်းမွန်ဖို့အမျိုးသမီးတွေရဲ့တည်ထောင်ခွင့်ခွင့်ရေးရရှိဖို့နဲ့ဒီမိုကရေစီခွင့်ရေးတွေကိုကာကွယ်ဖို့လှုပ်ဆောင်သွားမယ်အကြောင်းအခိုင်အမာပြောဆိုထားပါတယ်။အဓိကအားဖြင့်တော့အမေရိကန်ပြည်သူတွေရဲ့ဘဝပုံမှုကောင်းမွန်အောင်လှုပ်ဆောင်ပေးမယ်ဆိုတာကိုသမ္မတဂျိုးဘိုက်ဒန်ကမက်ဆန်ဒါရှင်တွေကိုနားချပြနေတာပါအဓိကပြိုင်ပွဲဖြစ်လာနိုင်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာတခြားဒီမိုကရက်ပါတီဝင်တွေကိုနိုင်ခဲ့ရင်တောင်မှသူ့ကိုရွေးကောက်ပွဲမှာနိုင်မှာမဟုတ်ဘူးဆိုပြီးသမ္မတဂျိုးဘိုက်ဒန်ကယုံကြည်ကြည်ပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်မဲဆန်ဒါရှင်တော်တော်များများစိုးရိမ်နေကြတဲ့အကြောင်းအရာတွေရှိနေပါတယ်။စစ်တမ်းကောက်ယူသူတွေရဲ့အဆိုအရစီးပွားရေးနဲ့ပတ်သက်လို့စိုးရိမ်ကြတာတွေရှိနေတဲ့ဒီချိန်ထဲမှာသမ္မတဘိုင်ဒန်ရဲ့အသက်အရွယ်ပေါ်မှာလည်းစိုးရိမ်နေကြတာပါ။လာမယ့်နှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာသမ္မတဂျိုးဘိုက်ဒန်အသက်82နှစ်ပြည့်မှာဖြစ်ပါတယ်။သမ္မတဂျိုးဘိုက်ဒန်ဟာဒေါ်လန်ထရန့်ရဲ့၄နှစ်ပိုကြည့်ပြီးရွေးကောက်ပွဲထပ်မံနိုင်ရခဲ့ရင်အမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်ခဲ့တဲ့သမ္မတဟောင်းရော်နယ်ရီဂန်ရဲ့၅နှစ်ပိုကြည့်မှာဖြစ်ပါတယ်။ဒီပေါ်မှာစိုးရိမ်ချက်ကသမ္မတဘိုင်ဒန်ကိုထောက်ခံရေးမထောက်ခံရေးစဉ်းစားစရာဖြစ်လာတယ်လို့ Blueprint လူလူစစ်တမ်းကောက်ခံရေးအဖွဲ့ JK Evan Ruth Smith ကပြင်ပါတယ
် Voters are not comfortable with the age of either of our candidates. I think the age factor is
မဲဆန်နာရှင်ကကိုယ်စားလှယ်လောင်းနှစ်ယောက်စလုံးရဲ့အသက်တွေပေါ်မှာတိတ်ပဝင်မကြကြပါဘူး။အသက်အရွယ်ကိစ္စကအဓိကပြဿနာဖြစ်လာတယ်။တချို့ကဖြစ်ပြန်ပြီလား။ဒီနှစ်ယောက်ပဲလား။ Trump နဲ့ Biden ပဲပြိုင်ကြအောင်မလားဆိုတာမျိုးမေးလာကြတယ
်။ Neither of them spring
သမ္မတဟောင်းဒေါ်နယ်ထရန့်ကလည်းရာဇဝတ်မှုတော်တော်များများနဲ့အမှုရင်ဆိုင်နေရခြင်းဖြစ်ပါလေ။တရားရုံးမှာရင်ဆိုင်နေရတဲ့အချိန်တွေအပြင်ဘက်မှာရှားသလောက်မဲဆွယ်ပြီးဂျိုးဘိုက်ဒန်ကိုထိုးနှက်ဝေဖန်တိုက်ခိုက်နေပါလေ
။
သူလက်ထက်ကကုံစင်းနှုံးတွေတလောက်မတက်ဘူး။အရှိအလဲပိုင်းမှာစစ်မဖြစ်ဘူး။ယူကရိန်းကိုရုရှားကမကျူးကျော်ခဲ့ဘူး။တရုတ်လည်းဒီလောက်အင်အားပြနိုင်တာမျိုးမရှိခဲ့ဘူးဆိုပြီးဒါမျိုးတွေပြောဆိုစည်းရုံးနေရပါ
ဒေါ်နယ်ထရန့်ကတော့သူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်ပြည်ထောင်စုတောင်ပိုင်းနေကြားကို
ပေးပြဖို့လုံမယ်စွန့်ရင်လုံခြုံမှုအတွက်ရင်းနှီးနဲ့သဘာဝတမ်းဝေဒုဖော်ကြီးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုနေပါတယ်ဂျိုးဘိုင်ဒန်ဟာအာဏာရှင်စနစ်သမ္မတလို့ဆိုဆွဲပြီးသမ္မတဂျိုးဘိုင်ဒန်ကတော့ဒီဆွဲချက်ကိုညှင်းဆိုနေပါတယ်ဘာပဲဖြစ်ဖြစ်အမေရိကန်ပြည်သူတွေဟာသူတို့ဘယ်လိုသမ္မတမျိုးကိုရမယ်ဆိုတာကိုရွေးကောက်ဝယ်ပြီးရှင်းရှင
တော့ဘွေးနဲ့ဆက်ဆက်တဲ့နိုင်ငံကြီးဖြစ်စဉ်တစ်ခုကတော့အမေရိကန်ပြည်ထောင်စုကိုလိုရာဒိုပြည်နယ်မှာ Republican Party တွင်သမ္မတပနာမရွေးချယ်ပွဲရှင်းလင်းကျင်းပတဲ့အခါမှာသမ္မတ Donald Trump ရဲ့မိကိုရွေးကောက်ခံကိုယ်စားလှယ်လောင်းအဖြစ်မဲပြားပေါ်မှာရေးထိုးခွင့်ပေးမှာမဟုတ်ဘူးဆိုပြီးကိုလိုရာဒိုပြည်နယ်တရားဆုံးချုပ်ကဒီဇင်ဘာလ16ရက်နေ့မှာဆုံးဖြတ်လိုက်တာပါ2021ခုနှစ်ဇန်နဝါရီလ6ရက်အမေရိကန်လွှတ်တော်ကို Donald Trump ကိုတောက်ခံသူတွေဝင်ရောက်စီးနင်းခဲ့မှုမှာ Trump ပါဝင်ခဲ့တဲ့ခန်းကန်တာကြောင့်တော်တော်ရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြေဘူးဆိုပြီးဒီမိုကရက်ပြည်နယ်ဥချုပ်ရေးမှူးတွေခံထားတဲ့ပြည်နယ်တရားသူကြီးတွေကဆုံးဖြတ်ခဲ့တာပါအမေရိကန်ပြည်သူ့သမိုင်းမှာဒေါ်နယ်ထရန့်ဟာတော်တော်ရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြေဘူးဆိုပြီးပြည်နယ်တစ်ခုကပထမဆုံးငင်းပယ်ခံရသူဖြစ်လာပါတယ်ဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမှူးတွေကတော့ဒီကိစ္စကိုဖက်ဒရယ်အစိုးရတရားရုံးချုပ်မှာအယူခံဝင်မယ်လို့ပြောဆိုထားပါတယ်သမ္မတဒေါ်နယ်ထရန့်ဟာအိမ်ချမ်းမြေလုပ်ငန်းအတွက်ဘဏ်တွေအာမခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်လိမ်လည်ခဲ့တဲ့ဆိုပြီးနယူးယောက်တရားရုံးမှာသူ့ကိုဆွဲဆိုထားတဲ့အမှုအတွက်အမှုရင်ဆိုင်နေရခြင်းလည်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ဟာ Republican Party တွင်းမှာလူထုထောက်ခံမှုအများဆုံးနဲ့ရှေ့ဆုံးကပြင်းနေဆဲဖြစ်ပါတယ်။2021ခုနှစ်နစ်ဆန်ပြီးဆုံးခဲ့တဲ့၄နှစ်သမ္မတသက်တမ်းအတွင်းနဲ့နောက်ပိုင်းကာလတွေမှာရှာဆွေးမှုတွေကျူးလွန်နေဆိုပြီးပြည်မှု60တမှုနဲ့တရားစွဲဆိုခံထားရပါတယ်။
The yeas are 221 and the nays are 212. The resolution is adopted.
နောက်ထပ်နိုင်ငံရေးဖြစ်စဉ်တစ်ခုကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုအပြစ်ပေးရယူရေးစုံစမ်းစစ်ဆေးဖို့ Republican အမတ်များစုလွှမ်းမိုးတဲ့အောက်လွတ်တော်ကဒီဇင်ဘာလဒုတိယပတ်အတွင်းခွင့်ပြုချက်ပေးလိုက်ပါတယ်။အောက်လွတ်တော်မှာရှိတဲ့ Republican အမတ်222ယောက်စလုံးကသမ္မတဘိုက်ဒန်ကိုရယူဖို့ထောက်ခံပြီး Democrat အမတ်212ယောက်ကကန့်ကွက်ခဲ့ပါတယ်။အထက်လွှတ်တော်မှဆက်လက်ကြားနာပြီးဖွဲ့စည်းပုံမှာဖော်ပြတဲ့အတိုင်းကြီးလေးတဲ့ရာဇဝတ်မှုနဲ့အမာရွင်ကျူးလွန်တယ်လို့သတ်မှတ်ခံရရင်ရှာဒူးကထုတ်ပယ်ခံရတဲ့အသည့်အဆုံးစွန်ရေးယူတာမျိုးတွေလည်းဖြစ်သွားနိုင်ပါတယ်။သမ္မတဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ပြည်ပစီးပွားရေးလုပ်ငန်းတွေပေါ်ကနေသမ္မတဘိုင်ဒန်ရဲ့မိသားစုအချို့အမြတ်ရယူခဲ့တယ်ဆိုပြီး Republican Party လွှတ်တော်အမတ်တွေကဆွဆွဲခဲ့တာပါ။သမ္မတဘိုင်ဒန်ကတော့အခုလိုသူနဲ့သူသားသမီးကိုရေးယူစုံစမ်းဖို့လှုပ်တာနဲ့ပတ်သက်ပြီး Republican တွေရဲ့ဦးစားပေးချက်ကိုပြန်လည်မေးခွန်းထုတ်ရင်းသူ့ဘက်ကအမာရွင်တစုံတရာလှုပ်ဆောင်တာမရှိဘူးလို့ငြင်းဆိုပါတယ် Republican တွေဟာအမေရိကန်ပြည်သူတွေကိုဂူညီရမယ်စားပုံပြီးကောင်းကောင်းပုံပုံနေထိုင်နိုင်အောင်ထောက်ပံ့ပေးရမယ်စားမဟုတ်တဲ့လိင်ညာတွေနဲ့သူ့ကိုထုံးတက်ဖို့အာရုံစိုက်နေတယ်ဆိုပြီးဝေဖန်တုံ့ပြန်ပါတယ
်
အမေရိကန်အစိုးရရဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လူတွေတော်တော်များများစိတ်ဝင်စားတာကအစိုးရသုံးစိတ်အတိမပြုနိုင်သေးတဲ့ကိစ္စပါ။ဒါကြောင့်လဲလွှတ်တော်နဲ့အစိုးရကြားမှာသဘောတူညီချက်မရဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းရပ်တန့်သွားနိုင်ကောင်းရပ်တန့်သွားမယ်ဆိုတဲ့ခံမှန်းချက်တွေလည်းထွက်ခဲ့ပါလေ။ဒါကြောင့်လဲအစိုးရဘက်ကတင်ပြတဲ့အသုံးစိတ်ကိုဘလို့ညှိနှိုင်းမလဲဆိုတာကိုအများအားအောင်ဆက်ခဲ့ကြတာပါ
။ Ken Lagerdove.
Yes.
Yay.Captor. Yay.
အမေရိကန်ဆိုရသုံးစိမ့်နဲ့ပတ်သက်လို့ပဲသဘောထားတင်းမာတဲ့ Republican Party ဝင်တွေကအော်တိုဘာလအတွင်းအောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုတာဝန်ကနေဖယ်ရှားဖို့မဲပေးဆုံးဖြတ်ခဲ့ကြပါလေ
။
အဆိုရလုပ်ငန်းတွေတစ်စိမ့်တစ်ပိုင်းရပ်တန့်မဲ့ရေးကိုရှောင်လွှဲနိုင်အောင်အဆိုရသုံးစိမ့်ယာယီသဘောတူညီချက်ကိုသမ္မတဘိုင်ဒန်ဆိုရနဲ့အပေးအယူလုပ်ခဲ့တယ်ဆိုပြီးအောက်လွတ်တော်ဥက္ကဋ္ဌကိုယာယီကဖယ်ရှားခဲ့တာပါ။အမေရိကန်လွှတ်တော်မှာ18နှစ်ဒါဝင်ထမ်းဆောင်ခဲ့တဲ့ကေဗင်မက်ကတီကိုပြီးခဲ့တဲ့နှစ်ဇန်နဝါရီလကလွှတ်တော်ဥက္ကဋ္ဌဒါဝင်ထမ်းဖို့အတွက်အောက်လွှတ်တော်မှာ15ချိန်မဲပေးပြီးမှအတည်ပြုခဲ့တာဖြစ်ပါလေ။ဒါဝင်ထမ်းဆောင်ပြီး6လကြာမှရှာလူကဖယ်ရှားခံခဲ့ရပါလေ။တမိုင်းမှာပထမဆုံးအောက်လွှတ်တော်ဥက္ကဋ္ဌဒါဝင်ကိုမဲပေးဖယ်ရှားခဲ့တာပါ။သူ့နေရာကိုဆက်ခံဖို့ Republican အမတ်တူဖြစ်တဲ့ Mike Johnson ကိုအော်တိုဝါလာဂုံမှာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်တင်မြှောက်ခဲ့ကြပါလေ။
That this speaker's office is going to be known for decentralizing the power here.
ဒါတော့ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်အမေရိကန်နိုင်ငံရေးအခြေအနေသုံးသပ်ချက်တချို့ပါ အမေရိကန်နိုင်ငံရဲ့အခြေအနေလွတ်တော်အတွင်းဆွေးနွေးချက်သဘောကွဲလွဲချက်တွေကနိုင်ငံတကာအခွင့်အရေးဒီမိုကရေစီရဲ့လူခွင့်ရေးတရားမျှတမှုတိုက်ပွဲတွေအပေါ်မှာလည်းရိုက်ခတ်မှုတွေအနည်းနဲ့အများဆိုသလိုရှိနေပါတယ်နိုင်ငံတကာအခွင့်အရေးတွေကိုပြောင်းလဲသွားနိုင်တဲ့အနေအထားမျိုးရှိတဲ့အတွက်ရံဘက်နိုင်ငံတွေရောမိတ်ဆွေနိုင်ငံတွေကပါမဟာမိတ်လက်တွဲဘက်တွေအားလုံးအမေရိကန်နိုင်ငံရဲ့အခြေအနေကိုအနီးကပ်အမြဲမပြတ်စောင့်ကြည့်နေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်သိထိုင်ဦးပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရားကတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်
မင်္ဂလာမနက်ခင်ပါရှင်ခုဆက်ပြီးတော့ကြည့်ရှုနားဆင်ရမှာကတော့အပတ်စဉ်တင်ဆက်နေတဲ့ယူကရိန်းမြန်မာစစ်ရေးနိုင်ရှင်ချက်အမေရိကန်နိုင်ငံရင်းနဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်တွေပါစစ်ပွဲတွေနဲ့မအေးချမ်းနိုင်တဲ့ယူကရိန်းနဲ့မြန်မာနိုင်ငံကနေတဲ့စုဆောင်းနိုင်ငံကိုနားဆင်ကြည့်ကြရအောင်ပါဟောက်စာကစူးစီးတင်ဆက်ထားပါတယ်
မကြခင်မှာနှစ်ဟောင်းကနေနှစ်တက်ကူပြောင်းတဲ့ကာလရောက်ရှိတော့မှဖြစ်ပါတယ်။အဲ့လိုနှစ်ဟောင်းကုန်ဆုံးပြီးတော့နှစ်တက်အခုမှကဘာရရက်ကနိုင်ငံတွေပျော်ပွဲရှင်ပွဲနဲ့မီးရှူမီးပန်းဖောက်ပြီးတော့တညလုံးကကုန်ကြိုဆိုကြပါတယ်။မြန်မာနိုင်ငံမှာလည်းနှစ်တက်ကူနေ့ကိုလူငယ်တွေအများကြီးပါဝင်ပြီးတော့ပျော်ပွဲရှင်ပွဲလုပ်ပြီးကြိုဆိုကြတာဟာနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ပြည်သွင်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှစ်တစ်ကူပွဲတွေဟာတိတိတသားနဲ့ခြောက်ကပ်သွားပြီးတော့စစ်မီးတွေကြမှာပဲဖြတ်တန်းလာခဲ့တာဟာဒီလာမယ့်နှစ်တစ်ကူအချိန်ဆိုရင်၃နှစ်တင်တင်ပြည့်ခဲ့ပါပြီ။အလားတူပဲယူကရိန်းမှာလည်းရုရှားကအကျူကျော်စစ်ဆင်နွှဲလိုက်ပြီးနောက်ပိုင်းနှစ်တစ်ကူကြိုဆိုတဲ့သူတွေမရှိသလောက်ဖြစ်ခဲ့ပြီးတော့အေးခဲနေတဲ့ရာသီဥတုကိုအန်တုပြီးစစ်ပွဲတံကိုကြက်ကြက်ခံနေကြရပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့မြန်မာနဲ့ယူကရိန်းမှာစစ်တပ်တွေခံနေရတဲ့ပြည်သူတွေကနှစ်တစ်အခါတမညမှာဘလိုတွေဆူတောင်းမှုပြုတ်ကြပြီးတော့လာမယ့်နှစ်တစ်တွေမှာစစ်ပွဲတွေပြင်းထန်နေစေဖြစ်တဲ့မြန်မာနိုင်ငံနဲ့ယူကရိန်းတို့ကိုဘယ်လိုပုံစံနဲ့မြင်စေချင်လဲဆိုတဲ့အကြောင်းကိုမေးမြန်းထားပါတယ
်ကျွန်တော်ဒီ2024ကိုပို့ပြီးတော့အားရမယ်လို့တော့မြင်တွေ့နေရတယ်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ဒီအခုအချိန်နေမှာဆိုရင်တော့ဟိုမော်ဘီနေတိုင်းဒီတားလောက်မှာပဲကျွန်တော်တို့အများကြီးဟိုတာတိုးမိုးလို့မရသေးတာပေါ့နော်ကျန်တဲ့နေရာတွေမှာဆိုလို့ရှိရင်တော်တော်လေးများများဟိုလေဒါအထက်မှာဆိုလို့ရှိရင်ပေါ့ဗျာစကန်သိန်းပွဲတွေမြင်နေရတာအရင်ဟိုအားရတယ်ဗျာဟုတ်ကျွန်တော်တို့လည်းမွန်ပြည်နယ်မှာအကောင်းဆုံးတိုက်ပွဲဝင်သွားမယ်နောက်တစ်ခုကအကောင်းဆုံးပေါ့နော်ကိုမျိုးကိုပြန်ပြီးတော့ပြန်ရအောင်ကျိုးပန်းသွားမှာပေါ့ဒါတွေကိုလည်းကျွန်တော်ပြည်သူလူထုတွေကိုအတိပေးခြင်းလေဗျာ
ဒါကတော့မွန်ပြည်နယ်ကစစ်အာဏာရှင်တော်လှန်နေတဲ့ရေဘလူးတပ်ဖွဲ့ရဲ့စကားတံပဲဖြစ်ပါတယ်နောက်ထပ်ပြည်သူဘက်တော်သားစစ်တပ်အရာရှိဟောင်းဖြစ်တဲ့ကိုနေမျိုးစင်ရဲ့ပြောကြားချက်ကိုလည်းနားဆင်ကြအောင်
နှစ်တက်ကတော့ကျွန်တော်တို့နိုင်ငံသားအားလုံးအထူးသဖြင့်စည်းစည်းလုံးလုံးညီညီညွတ်ညွတ်ရှိတဲ့တိုင်းသားပြည်အောင်စုသားတွေစုဖွဲ့နေမျိုးပြပြည်နယ်တွေမှာတော့နှစ်တက်ကိုအပြုံးနေအပျော်နေနဲ့အပျက်စီးတွေကြားကနေပျော်ရွှင်နိုင်မဲ့အနေအထားရှိပြီမဲ့မပြတ်မစည်းရှိသေးတဲ့မြို့ကြီးတွေကမိဂါမြတ်တာပျော်ယုံမဲ့ပြခွင့်ရှိပြီးစစ်မှန်တဲ့အပျော်ကိုတော့ခံစားခွင့်ရနိုင်မှာမဟုတ်သေးဘူးလို့ရက်ပိုင်းပဲကြံတော့တဲ့ဒီ2023မကုန်ခင်ကာလလေးကိုခံမှန်းကြည့်တာပေါ့ဒါပေမဲ့အခုဘကူတိုင်းတွေကမုံမျိုးလိုအဲဒီညာမျိုးတွေတိမ့်ပိုက်လာနိုင်တာခင်ရွက်တရားဝင်ဒီဗီဒီယိုဘက်ကိုပြီပြီးတော့ဆက်လက်ကြီးကမယ်ဆိုတော့တရားဝင်ထုတ်ပြန်ကြေညာလာတာနောက်မင်းအွန်လိုင်းကိုယ်တိုင်ကလည်းပဲနိုင်ငံကြီးရဆွေးနွေးဖို့တခါမှကြားတာမျိုးယူမဟာစခုဟလာတာအဲပြီးတော့တိုင်ရင်းလိုက်ဒီဝင်းတိုက်လိုက်တိုင်ရင်းဘုရားအစလက်နှချဖို့အဆင်သင့်ဖြစ်နေတာအပြွာမှုလေပဲလောက်ထိကလုံးဝစိတ်တက်တယ်ပြပြပြီးတော့တခါတလေပြွာမှုချင်းချင်းချော့ချော့ပြောတမ်းမှုကချော့ပြောအနေထားကြီးကိုကလေးစိုးကြီးတွေဖြစ်လာနေထားကြီးချင်းချင်းအဖြစ်တော့ဒီဒီဇင်ဘာလဟာစီးနိုင်ငံရေးရမြန်မာပြည်အတွက်အလွန်ကိုအလုတ်ခက်ကြီးမားပါဖြစ်တယ်လို့မင်းအွန်လိုင်းအတွက်လည်းနောက်ဆုံးဂေပေါက်ကိုဘယ်လိုဖောက်မလဲဖောက်နိုင်ရင်ဖောက်မဖောက်နိုင်ရင်သူပြောက်ဖို့အနေထားရှိရဆိုတော့ဒီဇင်ဘာ January 2 လတော့တည်းမှာအဖြေထွက်လာလို့ရှိပါတယ်ဘာလို့ဆိုတော့ February မှာသူ့ရဲ့လုပ်ပိုင်ခွင့်ပေါ်မှာစောင့်ကြည့်နေတဲ့သူတပ်ဖွဲ့အားလုံးကအကဲဖြတ်မှတ်ချက်ပြုလုပ်မှာဖြစ်တယ
်။ I want to see Ukraine stronger.
ကျမယူကရိန်းနိုင်ငံကိုပိုပြီးအင်အားကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်လာတာကိုမြင်ကြပါတယ်။ကျမတို့ရဲ့လုံခြုံရေးကိစ္စတွေကိုလည်းလုပ်ငန်းတွေအကောင့်ထဲပေါ်တဲ့အခါမှာကိုယ်ပိုင်ဆုံးဖြတ်ချက်ယုံကြည်ချက်တွေနဲ့ပိုပြီးခိုင်ခိုင်မာမာယက်တည်နိုင်တာကိုဒီနှစ်သက်မှာမြင်ကြပါတယ
်။ဒါကတော့ယူကရိန်းနိုင်ငံသူအန်နာကသူမှဖြစ်စေချင်တဲ့နှစ်သက်ဆုတောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ
်။အဲဘလို့ပုံစံမျိုးဒီတိုင်းကြီးကိုအနာဘက်မှာမြင်ချင်တော့ဆိုတော့နာမည်နှစ်မှာပေါ့နော်။ဒီနိုင်ငံတဝန်းလုံးငင်းချမ်းနေတာယာတယ်ဝါပြောတဲ့တိုင်းကြီးတစ်ဖြစ်တိုင်းကြီးအဖြစ်နဲ့တော့မြင်ချင်တာပေါ့။အဲဒါကြောင့်မို့လို့လေဒီအနာဘက်မှာဖက်ဒရယ်နိုင်ငံတော်ကြီးပေါ်ပေါက်လာဖို့အတွက်ဖက်ဒရယ်သူရဲကောင်းနေနိုင်ငံနဲ့အနှက်ဒူးနဲ့တည်းပေါ်ပေါက်ပါစေဒီနိုင်ငံကြီးအမြန်ဆုံးအာဏာရှင်လက်ထက်ကနေလွတ်မြောက်ပါစေဆုတောင်းပါတယ
်ဒါကတော့ရှမ်းပြည်တောင်ပိုင်းပြည်သူ့ကာကွယ်ရေးတပ်ကတရင်မှုကိုဖုံးကြီးရဲ့နှစ်တစ်ဆုတောင်းတာပဲဖြစ်ပါတယ
် Hi Katrina Nair
ကျမကက်သရီနာပါကျမတို့ရဲ့လှပတဲ့ယူကရိန်းပြည်သူတွေ2024ခုနှစ်မှာငြိမ်းချမ်းပါစေလို့ဆုတောင်းပေးလိုက်ပါတယ်ကိုပိုင်တဲ့တိုင်းပြည်ထဲမှာလုံလုံခြုံခြုံနဲ့ကြည်ပွားချမ်းသာမှုတွေခံစားရပါစေ။ဒါဟာလူတိုင်းဖြစ်စေခြင်းနဲ့ဆန္ဒပါ။လူတိုင်းကိုပိုင်နဲ့ကိုမြေကိုနိုင်ငံမှာပျော်ရွှင်မှုအပေါင်းခါညောင်းကြပါစေ။တင်တို့တွေရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ပြီးတော့အရာအလုံးအစဉ်ပြေကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။အမေရိကန်နိုင်ငံမှာနိုင်ငံရေးခေလုံနေတဲ့ယူကရိန်းနိုင်ငံကအဆိုတော်ကက်တရီနာပွိုင်ကိုရဲ့နှစ်တည့်အတွက်စကားလက်ဆောင်ပဲဖြစ်ပါတယ်။စစ်ပွဲတွေကြားကနှစ်တည့်အတွက်စကားတန်တွေပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းလူတစ်စိတ်တစ်နဲ့ဒီစီစဉ်မှာပြည်တွေပါဝင်ဆွေးနွေးကြမယ်ဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။အားလုံးပဲနှစ်တည့်အခါတမျှမှာစိတ်ကြမ်းမှာကိုချမ်းသာရှိကြပါစေလို့ဆုတောင်းပေးလိုက်ပါရစေ။ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ Hamas တွေကိုမြေလံချင်မုန်းနေတဲ့ Israel ရဲ့စစ်စင်ရေးတွေပြည်ဆောင်ဖို့အဝေးကြီးလိုတဲ့အကြောင်း Israel ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ကာဇာနဲ့ယူကရိန်းစစ်ပွဲတွေဟာ2024ခုနှစ်အတွင်းဆက်ပြီးတော့ဖြစ်ပွားနေအောင်မဲ့စစ်ပွဲတွေပါ POA သတင်းထောက်အာရှအာရာဘာစာရီပေးပို့ထားတဲ့သတင်းကိုတော့ကြောင်းအောင်တင်ပြထားပါတယ
်ဘာစာဒီတာကဟန်ယူနစ်မြို့မှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ပါလက်စတိုင်းစစ်သည်ကြော်ရီရဲ့တိုက်ပွဲကိုအစ္စရေးကာကွယ်ရေးတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့နေရတာပါဘယ်ရဲ့ဘယ်ချင်းဘယ်နေရာမှာဖြစ်တဲ့တိုက်ပွဲလဲဆိုတာကိုတော့ VOA ကတိကျအတည်ပြုနိုင်တာမျိုးမရှိပါဘူး2023ခုနှစ်အောက်တိုဘာ9ရက်နေ့ကဟမတ်စီးနှမှုအတွင်းအစ္စရေးထောက်နေရာလောက်တပ်ဖြတ်ခံခဲ့ရပြီးဒဇာဂန်140လောက်ကိုဖမ်းဆီးသွားတာပါဒါပေမဲ့လည်းခုအခါတချို့ကအချင်းသားလဲလှယ်တဲ့အစီအစဉ်နဲ့ပြန်လည်ပြေးပြီးဖြစ်တာကြောင့်ဂါဇာမှာအစ္စရေးဒဇာဂန်120ကျော်သာကျန်မာတော့တယ်ဟမတ်စ်တွေအစ္စရေးကိုဝင်ရောက်စီးနှင်းတိုက်ခိုက်ပြီးချိန်နောက်ပိုင်းအစ္စရေးရဲ့လက်တုံ့ပြန်တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းအရသာ 11,600 ကျော်သေဆုံးခဲ့ပြီလို့ဂါဇာကျန်းမာရေးဌာနကပြောဆိုထားတာပါဒါပေမဲ့လည်းသေဆုံးသူတွေအရေအတွက်ဟာအရသာတွေလားစစ်သွေးကြွတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူးစစ်ပွဲတွေရပ်ဖို့နိုင်ငံတကာကရောအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပါအစ္စရေးကိုတိုက်တွန်းနေတာပါအစ္စရေးဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်သတင်းစာရှင်းလင်းပွဲအတွင်
းအမလ်ခမာနင်ဆက်ဘီဆူမာ
စစ်ကိုအရှိန်မြင့်ဆက်တိုက်သွားမှာပါလာနဲ့ချီးပြီးဆက်ကြသွားအောင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နတညာဟုကပြောသွားတာပါအီရန်ကျောတော်နောက်ခံပြီးထားတဲ့ဟူသီစစ်သွေးကြွအဖွဲ့အကြောင်းလဲသူကပြောသွားပါသေးတယ်အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ခဲ့တဲ့ယေမန်နိုင်ငံကဟူသီစစ်သွေးကြွတွေဟာခုခါမှာပင်လယ်နီးတဲ့ဖြတ်တန်းခုံပေါင်းသွားနေကြတဲ့ကုန်တင်သင်္ဘောတွေကိုနှောက်ယှက်တိုက်ခိုက်နေတာကြောင့်ခုခါအဲ့ဒီစစ်သွေးကြွအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ပြန်သတ်မှတ်ဖို့စဉ်းစားနေကြောင်းအမေရိကန်ဘက်ကပြောပါရယ်ဒီရန်ရဲ့ဖြူဝါအဖွဲ့တွေကိုနှိမ်နင်းဖို့အမေရိကန်အစိုးရအနေနဲ့ဒီထက်ပိုမိုလှုံ့ဆော်တင်ကြောင်းလဲ Republican တွေကတိုက်တွန်းနေပါရယ
် This administration has been very timid in responding to escalations
ဒီရန်ကပြဿနာပိုချီထွားလာမီးမွှေးနေတာကိုဒီအစိုးရကတုံ့နှိမ့်တုံ့နှိမ့်နဲ့ခိုင်ထွက်နေပါရယ်ဒီမှာခိုင်မာခြေစိုက်ထားတာကိုကြည့်ဘာလို့ရမလဲဆိုတော့သိတင်ပါတယ်ကုန်တင်သမောတွေကိုတက်ခတ်တယ်လို့အမေရိကန်တက်တယ်လို့တက်ခတ်ရမှာအီရန်ကထောက်ပံ့ပေးနေတယ
်ပင်လယ်နီးတဲ့ခုံပေါင်းနေတဲ့ကုန်တင်သမောပေါ်တက်ဖို့ကြိုးစားတဲ့ဟူဒီစစ်သွေးကြွတွေစီးနင်းလာတဲ့မော်တော်ဘုတ်ကိုအမေရိကန်ရေတပ်ကဖျက်ဆီးပစ်ခဲ့တယ်လို့အမေရိကန်ဗဟိုကုကဲဌာနကတော့ပြောပါတယ်ဒါအပြင်ဝေဟင်ကပစ်ခတ်တဲ့မစ်ဆိုင်ဒါမှမဟုတ် drone ကိုလည်း တံပြန်ပစ်ချနိုင်ခဲ့တယ်လို့အစ္စရေးစစ်ဖက်ကပြောပါတယ်စစ်ပွဲတွေရပ်ပစ်ဖို့အတော်များများကဆန္ဒရှိနေကြပေမဲ့အခုလိုအခြေအနေတွေဟာ2024ခုနှစ်အတွင်းပါလက်စတိုင်းမြေပေါ်မှာဆက်ပြီးတော့တွေးကြောင်းစီမဲ့အနေအထားကိုမြင်တွေ့စေဦးမှာဖြစ်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်ခင်ဗျာ
ခုတော့ကဘာတလောခီတော့အစီအစဉ်ရောက်ပါပြီ။ပြင်သစ်နိုင်ငံပါရီမြို့တော်မှာနာမည်ကြီးစိန်ခမ်းဖက်ရှင်ဒီဇိုင်နာတွေအလီထားရတဲ့ဖန်နီအင်ဂျင်တစ်ခုရှိပါတယ်။ဒီဇိုင်နာအမတ်တစိတ်အဖို့အထယ်ရီအသုံးဆောင်နေဖြစ်လာဖို့နောက်ွယ်ကနေအသေးစိတ်အနုစိတ်ဖန်တီးပေးရတဲ့လက်မှုအနုပညာလုပ်ငန်းတွေစုနေတဲ့အဆောက်အဦကြီးဖြစ်ပါတယ်။မဆူမြင့်မုံကကဘာတလောခီတော့အစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ပြင်သစ်နိုင်ငံပါရီမြို့တော်မြောက်ပိုင်းက Oberville ရပ်ကွက်မှာဘေးသူကလက်ရာမြောက်ထူးခြားတဲ့ထရီကန်ပုံအဆောက်အဦကြီးတစ်ခုရှိပါတယ် 90M လို့နာမည်ပေးထားတဲ့ဒီအဆောက်အဦကြီးကိုကမ္ဘာကျော်စိန်ခမ်းဖက်ရှင်အမှတ်တရဖြစ်တဲ့ Chanel ကနာမည်ကြီးပြီးသူက Rudy Ricciotti ကိုဆောက်လုပ်ခိုင်းခဲ့တာပါ Chanel အပါအဝင်ကမ္ဘာကျော်ဖက်ရှင်အမှတ်တရတွေနဲ့စိန်ခမ်းအဝတ်အထည်တွေအသုံးဆောင်တွေဖြစ်လာဖို့မရှိမဖြစ်လိုတဲ့အမှုပညာရှင်တွေတနေရာထဲမှာစုပြီးတော့အလုပ်တွဲလုပ်နိုင်ကြအောင်ရည်ရွယ်ချက်နဲ့ဒီအဆောက်အဦကြီးကိုဆောက်လုပ်ထားတာပါကမ္ဘာဖက်ရှင်လောကမှာထိတ်တန့်ရောက်တဲ့ပြင်သစ်ဖက်ရှင်လုပ်ငန်းအတွက်ဒီအဆောက်အဦကြီးဘလောက်အရေးပါတယ်လဲဆိုရင်ဒီအဆောက်အဦကြီးစောက်ဖွင့်ပြီးတဲ့နောက်မှာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကိုယ်တိုင်လာရောက်လေ့လာခဲ့တာကိုကြည့်ရင်သိနိုင်ပါတယ
်ah d'accord mais qu'est-ce que ça change
အထက်၅ထပ်ရှိတဲ့ 19M အဆောက်အဦကြီးထဲမှာရွှေကြည်ထိုးဇာထိုးပန်းထိုးလုပ်ငန်းဖက်နက်လုပ်ငန်းလက်အိတ်လုပ်ငန်းအုတ်ထုတ်လုပ်ငန်းငှက်မွေးမျိုးစုံနဲ့အလှပုံဖော်တဲ့လုပ်ငန်းရွှေပဒိန်လုပ်ငန်းစတဲ့လက်မှုအတတ်ပညာပိုင်းကျွမ်းကျင်တဲ့လုပ်ငန်းဆက်တစ်ခုရဲ့အလုပ်ယုံတွေရှိပါတယ် Chanel ပွဲတက်ကောင်ဝင်တွေအတွက်အသေးစိတ်အနုစိတ်ရွှေကြည်ထိုးပန်းပုံဖော်ပေးနေတဲ့အလုပ်ယုံတွေလို့ပြောလို့လည်းရပါတယ်လက်ချုပ်ဒီဇိုင်နာအဝတ်ထည်တွေအတွက်ခက်ခဲတဲ့ဒီဇိုင်းတွေကိုလက်တွေ့ဖြစ်လာအောင်ဖန်တီးပေးနိုင်တဲ့လက်မှုပညာပိုင်းလက်ရမြောင်းလာတဲ့အတွက်နိုင်ငံတကာဒီဇိုင်နာတွေရဲ့လက်ဆွဲလုပ်ငန်းတွေလည်းဖြစ်ကြပါတယ်။ဒီလုပ်ငန်းတွေရဲ့အလုပ်ယုံတွေကိုတနေရာထဲမှာစုထားလိုက်တဲ့အတွက်ဖန်တီးမှုပိုင်းပိုပြီးတော့အဆင်ပြေလွယ်ကူသွားတဲ့အကျိုးတွေရှိတယ်လို့အနုပညာရှင်တွေကပြောကြပါတယ်။1858ခုနှစ်ထဲကနာမည်ကျော်ဒီဇိုင်နာတွေရဲ့အဝတ်ထည်တွေအတွက်ရွှေကြည်ထိုးပေးလာတဲ့ Lesage ရွှေကြည်ထိုးလုပ်ငန်းကြီးရဲ့ဒါရိုက်တာက Chanel ရဲ့ 19M အဆောက်အဦကြီးမှာအလုပ်ယုံဖွင့်ထားနိုင်တာဘလောက်အကျိုးများတယ်ဆိုတာကိုအခုလိုပြောပြပါတယ
်။ D'abord c'est un immense cadeau que d'être au 19M pour nous. C'est un lieu bien sûr
19M အဆောက်အဦကြီးမှာအလုပ်လုပ်ခွင့်ရတာကျွန်တော်တို့အတွက်တကယ်ကိုကြီးမားတဲ့လက်ဆောင်ကြီးတစ်ခုရတယ်လို့ပါပဲ။ပြည်သူကကြီး Rudy Ricciotti ရဲ့အမကန်ဖန်တီးမှုကြီးတစ်ခုဖြစ်ပါတယ်လက်မှုအတတ်ပညာကျွမ်းကျင်တဲ့နှုပညာရှင်တွေကိုတစုတစည်းတည်းထားပြီးတော့ပူပေါင်းဖန်တီးနိုင်အောင် Chanel ကစောက်ခိုင်းခဲ့တာဖြစ်ပါတယ်ဘရန်ကိုအစဉ်ပြေလွယ်ကူစေပါတယ်လက်ဝတ်လက်စားလုပ်ဖို့လိုလာပြီးဆိုရင်ပေါရီမြို့ဒီဘက်ချမ်းကနေဟိုဘက်ချမ်းမှာရှိတဲ့ရွှေပဒိန်စီကိုသွားနေဖို့မလိုတော့ပါဘူးသူတို့လောယုံရှိတဲ့စီခန္ဓာကသွားခောက်ပြီးအလုပ်အပ်လိုက်ရုံပါပဲ
Christian Lacroix, Yves Saint Laurent တို့ပြင်သစ် fashion သမိုင်းမှာမပါမဖြစ်တဲ့အထင်ကြီးရဒီဇိုင်နာတွေကဆလို့ခေတ်ဆက်ဆက်နာမည်ကြီးဒီဇိုင်နာမျိုးစုံအတွက် Lesage ရွှေကြည်တို့လုပ်ငန်းကရွှေကြည်တို့ဝန်ဆောင်မှုတွေပေးလာခဲ့တာပါ Chanel fashion လုပ်ငန်းနဲ့လက်တွဲပြီးအလုပ်လုပ်ခဲ့တာကလည်း1983ခုနှစ်ထဲကဖြစ်ပါတယ်သူတို့အတွေ့အကြုံအရသူတို့လို fashion လုပ်ငန်းမှာတခြားကျွမ်းကျင်သူတွေနဲ့အဆောက်အဦတစ်ခုထဲမှာတစုတစည်းတဲ့အလုပ်လုပ်ရတဲ့အတွက်ဖန်တီးမှုပိုင်းအတွက်ပါအကျိုးများစေတယ်လို့ပြောပါတယ်
Au fond, l'imaginaire, c'est une chose qui est très personnelle, hein.Ça c'est vraiment un gain extraordinaire de créativité de synergie.
Alors sous bambi ni ni nai nai phandi nai ne a chou ga de ke go chi ma ba le. Chanar lu bu bang phandi mu ri go lo jin ne designer ri le po pi lo a sin pi pi lou pe nai da de ke go a da che phit ba le.
ကမ္ဘာကျော် fashion designer တွေအတွက်မရှိမဖြစ်အားထားရတဲ့အမှုပညာအင်ဂျီလို့တင်စားပြောနိုင်လောက်တဲ့ 19M အဆောက်အဦကြီးမှာ1864ခုနှစ်ထဲကဖက်နှက်ချုပ်လုပ်ငန်းလုပ်နေတဲ့ Maison Masaho ဖက်နှက်လုပ်ငန်းလည်းရှိပါတယ်။ဒီလုပ်ငန်းကို Chanel Fashion House က2002ခုနှစ်မှာဝယ်ယူခဲ့ပါတယ်။ဒါပေမဲ့1950ပြည့်နှစ်ပိုင်းတွေကစလို့ပိုင်ရှင် Masaho နဲ့ Chanel ပိုင်ရှင် Gabriel Chanel တို့ပူးပေါင်းပြီးဖက်နှက်တွေဖန်တီးလာခဲ့ကြတာပါ။ Chanel ရဲ့ကမ္ဘာကျော်အနေနဲ့ ချောင်းထိပ်ဖုံးနဲ့ဖနောင့်ကျိုးတိုင်း sling bag ဖနက်ကတက်တဲ့တစ်ခုဖြစ်ပါတယ်1958ခုနှစ်တုန်းက Coco Chanel လို့ fashion လောကမှာတည်ကြတဲ့ Gabriel Chanel စီးပိုးမာဆာဟိုချုပ်ပေးခဲ့တဲ့ဖက်နှက်က Chanel အမှတ်တံဆိပ်အတွက်တင်မဟုတ်ဘဲဖက်နှက်သမိုင်းမှာပါ sling bag ရဲ့လို့နာမည်တွင်ခဲ့တာဖြစ်ပါတယ
် Les boutiques Massaro ont participé au développement de la sling bag que vous voyez ici. Alors cette chaussure iconique c'est la sling bag qui a été inventée par Gabriel Chanel dans les années 50.
ဒီ iconic ဖက်နှက်က Gabriel Chanel 1950ပြည့်နှစ်ပိုင်းတွေတုန်းက design တွင်ခဲ့တဲ့ sling bag အမျိုးအစားဖက်နှက်ဖြစ်ပါတယ်။ဖက်နှက် design ကို Masaho ဖက်နှက်လုပ်ငန်းကနေချုပ်လုပ်တဲ့အခါဖက်နှက်တိုင်းကျိုးမှာမျှော်ကြိုးထည့်ပြီးတော့ချုပ်ပေးခဲ့ပါတယ်။အဲ့ဒီခေတ်တုန်းကဖက်နှက်ကျိုးတွေအ short တင်းလုပ်ဖို့ buckle ကွင်းတွေထည့်ကြလိမ့်ရှိပါတယ်။မျှော်ကြိုးတက်လိုက်တော့ဝဲရချွတ်ရတာလွယ်သွားစေပါတယ်။ဖက်နှက်ထိတ်ကိုလည်းအနဲ့ရောင်လုပ်လိုက်တဲ့အတွက်ခြေထောက်ပူသွဲသွားပြီးတော့ပေါ့ပေါ့ပါပါကြော့ကြော့ရှင်းရှင်းပုံဖြစ်သွားစေပါတယ်
။လက်မှုအတတ်ပညာကျွမ်းကျင်သူတွေစုပေါင်းအလုပ်လုပ်တဲ့နေရာဖြစ်အောင်နာမည်ကျော်ပြည်သူကစီကရည်ရွယ်ဖန်တီးထားတာမဟုတ် 19M အစအဦးကြီးထဲမှာအလုပ်လုပ်သူတွေရဲ့စိတ်ကူးကွန်မြူစီရဲ့အတွက်ကိုအသေးအချာဒီဇိုင်းထွင်ဆောက်လုပ်ထားပါတယ်
။ Et la maison en Jean Chanel dans les années en 2002
Chanel နဲ့ Masaho ဖက်နှက်ချုပ်လုပ်တဲ့အလုပ်ယုံတွဲထားတာ2002ခုနှစ်တည်းကဖြစ်ပါတယ်။အခုတော့ 19M တွေကအလုပ်ယုံနေရာတက်မှာပါ။ပိုကြဲကြဲဝန်းဝန်းရှိပြီးတော့အရန်လဲပိုလင်းလင်းရှင်းရှင်းရှိတော့တိတ်သဘောကျပါတယ်။နောက်တခြားလက်မှုလုပ်ငန်းတွေနဲ့လည်းနေရာတစ်ခုတည်းဖြစ်သွားတော့သူတို့နဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်ဖို့ပူလွယ်သွားပါတယ်။
အခုလို 19M အစအဦးတည်ကြီးထဲမှာအလုပ်လုပ်ရတာအားသာချက်တွေအများကြီးရှိတယ်လို့ Maison Masaho ဖက်နှက်လုပ်ငန်းအတွက်ဒီဇိုင်းပုံစံတွေဖန်တီးပေးသူကပြောပါတယ
်။ Alors on déjà c'est un endroit magnifique, c'est très lumineux.
အလေးရောင်ကောင်းကောင်းရတဲ့အပြင်အလုပ်နေရာတွေကလည်းအကျယ်တခြားလုပ်ရုံတွေလည်းအများကြီးရှိတယ်။မိမိရဲ့တစ်တွေလည်းအားလုံးရှိတော့ကျမတို့အတွက်တကယ်ကိုကောင်းပါတယ်။ပြည်သက်မှာဂျာမျိုးတခြားဘယ်မှမရှိနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။တကယ်ကိုကောင်းတဲ့အခွင့်အလမ်းတစ်ခုပါပဲ။
သူတို့လိုလက်မှုအမှုပညာတက်ကြွသူတွေစုနေပြီးတော့အလုပ်ယုံတွေကလည်းတနေရာထဲမှာရှိနေတဲ့အတွက်ရွှေကြည်တို့တွေအပွင့်ဖက်တွေနဲ့ဖက်နှက်ဒီဇိုင်းတွေလက်တွေဖန်တီးရတာပို့ပြီးလွယ်သွားတာကိုလည်းသူကသဘောကျနေပါတယ်
။ On a développé plusieurs tiges brodées donc on peut avoir des chaussures brodées qui viennent de chez Montex ou
ရွှေကြည်တို့တွေပါတဲ့ပုံစံတော်တော်များများဒီဇိုင်းလုပ်ဖြစ်ပါတယ်။အခုဆို Montex ရွှေကြည်တို့လုပ်ငန်းရဲ့အကူအညီနဲ့ဖက်နှက်တွေပေါ်မှာရွှေကြည်ထိုးရတာလွယ်သွားပါတယ်။ Lemarie လုပ်ငန်းရဲ့အကူအညီနဲ့ဘန်းတွေပါတဲ့ဖက်နှက်ပုံစံလည်းလုပ်ဖြစ်ပါတယ်။အခုလိုအတူတွဲအလုပ်လုပ်တဲ့လုပ်ငန်းတွေအဆအဦးတစ်ခုထဲမှာရှိတော့တိတ်ကိုလွယ်ကူအဆင်ပြေပါတယ်
။ Chanel Fashion လုပ်ငန်းကြီးကိုတည်ထောင်သူ Gabriel Chanel ရဲ့မွေးရက်ဖြစ်တယ်လို့ Chanel Fashion လုပ်ငန်းကြီးရဲ့ကံကောင်းတဲ့ရက်တရက်ဖြစ်လို့နံပါတ်19ကိုရွေးထားတာဖြစ်တယ်လို့ပြင်သစ်လိုလက်မှုအမှုပညာဆိုတဲ့ဆက်လုံးအဆက M ဖြစ်တာကြောင့် 19M လို့အဆအဦးကြီးကိုရွေးချယ်နာမည်ပေးထားတာဖြစ်ပါတယ်။လက်မှုအတတ်ပညာကျွမ်းကျင်သူ600ထက်မနည်းအလုပ်လုပ်နေတဲ့ဒီအစအဦးကြီးကပြင်သစ်နိုင်ငံရဲ့ fashion လုပ်ငန်းအတွက်တည်းမဟုတ်ဘဲကမ္ဘာတစ်ဝန်းက fashion လုပ်ငန်းတွေအတွက်အရေးပါအလေးထားရတဲ့ဖန်တီးအင်ဂျီဖြစ်ပါတယ်ရှင်ကျွန်မဆူမြမောပ
ါ VOA American တန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ရှင်ဖွင့်လွှာရေးပေးပို့လိုတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့လို့ရပါတယ်။တော်သားရှင်တွေရေးပို့လာမယ့်စာတွေကိုကြိုဆိုပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့တင်ပြပါောင်းမယ်။ဣသရေလအင်္ဂါနေ့လေးချောင်းတိုက်ခိုက်မှုကြောင့်လေဗနွန်နိုင်ငံမြို့တော်ဘေးရုတ်မှာဟာမတ်အဖွဲ့ဒုတိယကောင်ဆောင်တေဆုံသွားခဲ့တယ်လို့ဟာမတ်ရုပ်သံနဲ့လေဗနွန်တာဝန်ရှိသူတွေကပြောပါရယ်မစ္စတာဆာလီအယ်အရူရီနဲ့အတူသူ့ရဲ့တပ်တော်ဆောင်၅ယောက်လည်းတေဆုံသွားခဲ့ပါရယ်အဆောက်အဦးနဲ့ဂါဒစီပျက်စီးသွားခဲ့တယ်လို့အစင်မြင့်လုံခြုံရေးတာဝန်ရှိသူတို့က AFP သတင်းကိုပြောပါရယ်2024မှာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်လိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညီနက်ရေးယုံ UN OCHA ကခန့်မှန်းလိုက်ပါတယ်။အရေးအတွက်အပြင်လူ 18.6 တန်းပြည်ပြည်ဒါဟာစစ်အာဏာမသိမ်းပြီကထက်အကူအညီလိုအပ်သူက19ဆများပြားလာတာဖြစ်တယ်လို့ UN OCHA ရဲ့အင်တာနက်စာမျက်နှာမှာပြောပါတယ်။ ပတိပခရပြန်လာတာကြောင့်အိုးအိမ်ဆုံးခွာပြည်တွင်းစစ်ဆောင်လူကြီးကအောက်တိုဘာလမှာနှစ်တန်းအထိတိုးလာခဲ့တယ်လို့လဲဆိုပါတယ်။ဒါဟာ2022ခုနှစ်ကထက်ဆိုင်တော့6သိန်းပိုများလာခဲ့တာဖြစ်ပါတယ်။2024မှာအခုလိုတိုးများလာတဲ့လမ်းကြောင်းအတိုင်းဆက်သွားမှာဆိုရင်ရပါတယ်လို့လဲကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ပစားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစာနာရိတ်ခါအကူအညီပြန်ပေးနိုင်ဖို့ကုလသမဂ္ဂကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကတွန်းမြင့်ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကအင်ကာနီမှာပြောပါတယ်။လှဆင်စာနာရိတ်ခါထောက်ပံ့ကြီးကလူတစ်ယောက်ကို8ဒေါ်လာကနေ10ဒေါ်လာအထိတွန်းမြင့်ပေးလိုက်တာလို့လည်းပြောပါတယ်။တဲ့အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်မို့ကတော့မတင်ခဲ့တဲ့ဖြစ်ပါတယ်။ပုတ်ထူးနဲ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ40လိုင်းဒိုမီတာ50အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအောင်လာပါ။